Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2023ခုနှစ် April 22ရက်ဗုဒ္ဓဟူးနေ့မနက်ဖြန်စီစဉ်နေကိုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဆိုင်းဒိုမီတာ32 40 48 50တို့ကနေဓာတ်ရိုက်ဆန်းယူများဆိုင်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ကရင်းမှမှာဒီကနေ့မနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ။ဒီကနေ့ထုတ်လွှင့်တဲ့အစီအစဉ်မှာတော့ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
special invite အနေနဲ့ရခင်အစင်လာအသုံးပြုပြီးတော့အာဆီယံခေါင်းဆောင်တွေကို briefing ပေးနိုင်တဲ့ဥစ္စာမျိုးရှိနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်။ဒါကြောင့်ရှိခွေရ
မြန်မာအရေးဆွေးနွေးမဲ့အာဆီယံအစည်းအဝေးအပေါ်တန်အမတ်ကြီးဦးကျော်မိုးထွန်းရဲ့အမြင်သတိတိုင်းကဏီမျိုးမှာစစ်တပ်ကဝင်ရောက်ဖြိုခင်းတာတွေကိုခုခံဖို့ဒေသခံတွေကျူးပန်းရာကထိတ်တက်ရှင်းဆန်မှုတွေဖြစ်ခဲ့တဲ့တဲ့ရင်တရုတ်နိုင်ငံနဲ့နယ်စပ်မှာကက်ယောဂါကြောင့်ကုန်ကားတွေအဝင်အထွက်တရုတ်နိုင်ငံကတင်းကျပ်နေတဲ့တဲ့ရင်American ပြည်ထောင်စုမှာဥဒုယာတီဆိုင်ရာထိပ်သီးညှိလာခံကျင်းပဖို့ပြင်ဆင်နေတဲ့သတင်းတွေကိုလည်းနှားဆင်ရမှာပါ။အပတ်စဉ်ကဏ္ဍမှာတော့အင်္ဂနေညသကဝိုင်းအစီအစဉ်ကိုတင်ဆက်ပေးသွားမှာပါ။အခုတော့ဗုဒ္ဓဟူးနေ့မနက်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်လင်းတို့ကပြောပြပေးမှာပါခင်ဗျာ
။အရှေ့တောင်အာရှနိုင်ငံများအတင်အာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့အခြေအနေတွေလာမယ့်စနေနေ့ဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းဘရူနိုင်းဆိုရကဗုဒ္ဓနည်းမှာထုတ်ပြန်ထားပြီးဒီဆွေးနွေးပွဲမှာတော့မြမဆီယနာသိမ့်မှုရေးဆွေးနွေးကြမယ်လို့အစိုးရတာဝန်ရှိသူတွေကအတည်ပြုထားပါတယ်။လက်ရှိအာဆီယံလှည့်ချဥက္ကဋ္ဌဘရူနိုင်းရဲ့ဝန်ကြီးချုပ်အဖြစ်လဲတာဝန်ယူထားတဲ့ဘီယင်ဟာဆီနာဘိုခီယာကစနေနေ့ထိပ်သီးဆွေးနွေးပွဲကိုဦးဆောင်မယ်ကြောင်းကြေညာပါတယ်။ဘရူနိုင်းဆိုရရဲ့ကြေညာချက်မှာတော့မြမအရေးကိုတည်တည်တံ့တံ့ဖော်ပြမထားပါဘူး။ဒါပေမဲ့လည်းမြမအပါအဝင်တခြားနိုင်ငံအစိုးရတာဝန်ရှိသူတွေကတော့မြမအရေးဆွေးနွေးမယ့်အကြောင်းအင်္ဂါနေ့မှာအတည်ပြုထားကြပါတယ်။အာဆီယံထိပ်သီးဆွေးနွေးပွဲကိုလက်ရှိအာဏာသိမ်းထားတဲ့ဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်တက်ရောက်မယ်လို့မလေးရှားနိုင်ငံခြားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။ဒါပေမဲ့ဗိုလ်ချုပ်ပူကြီးမင်းအောင်လှိုင်အနေနဲ့အင်ဒိုနီးရှားနိုင်ငံကိုကိုယ်တိုင်သွားတက်မလား။ဒါမှမဟုတ်လေမြန်မာပြည်တွင်းကနေအွန်လိုင်းကနေအစီအဝေးတက်မလားဆိုတော့မပြောပါဘူး။ဆီယနာသိမ်းပြီးတဲ့နောက်မတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပုံမှန်ပြန်ဖြစ်လာစေရေးလေ့လာသုံးသပ်ကူညီနိုင်ရေးအတွက်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံကကိုယ်စားလှယ်တွေကိုမြန်မာဘက်ကလက်ခံဖို့မျှော်လင့်တဲ့အကြောင်းလဲမလေးရှားနိုင်ငံခြားရေးဝန်ကြီးဟီရှာမိုဒင်ဟူစိန်ကသတင်းထောက်တွေကိုအင်ကာနီမှာပြောဆိုခဲ့တာကိုသူ့ရဲ့ Twitter လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုမှာတွေ့ရပါတယ်။ဂျကာတာမြို့တော်မှာလုပ်မဲ့ဆွေးနွေးပွဲမှာမြန်မာဘက်ကအခုလိုသဘောတူဖို့မျှော်လင့်တဲ့အကြောင်းမလေးရှားနိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါ။အင်ဒိုနီးရှားမှာလုပ်မဲ့မြန်မာဆီယနာသိမ့်မှုရေးအာဆီယံထိပ်သီးတွေရဲ့ဆွေးနွေးပွဲကိုထိုင်းနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်နဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူထားတဲ့ဒွန်ပရာမှုဝီနိုင်းကိုကိုးစားဆင်လွတ်မဲ့အကြောင်းထိုင်းဝန်ကြီးချုပ်ပရာယူချန်ဦးချာကအင်ကာနီမှာပြောပါတယ်။မြန်မာဆီယနာသိမ့်မှုရေးအာဆီယံဆွေးနွေးပွဲရလဒ်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကအတက်တရစောင့်စားနေကြောင်းအမေရိကန်ဘက်ကပြောဆိုလိုက်ပြီးတရုတ်ကတော့မြန်မာပြည်တွင်းပြန်လည်ရင်ကြားစီရင်မှာအာဆီယံရဲ့နီးလန်းနဲ့ဆောင်ရွက်မှုကိုနိုင်ငံတကာကပံ့ပိုးပေးဖို့တိုက်တွန်းထားပါတယ်
။ While the ultimate responsibility lies with the Security Council to address threats
နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာချိန်ချမှုတွေကိုအရေးယူဆောင်ရွက်ရေးအတွက်နောက်ဆုံးတာဝန်ကတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတာဝန်ရှိတာကြောင့်အထူးသဖြင့်ဒီလမှာတော့ချက်ချင်းပဲအာရုံစိုက်ပြီးအလေးနဲ့ထားရမယ်။မြမကိစ္စမှာအာဆီယံဆွေးနွေးပွဲကထွက်လာမယ့်ရလဒ်ကိုလုံခြုံရေးကောင်စီတွင်စိတ်အားထက်သန်စွာစောင့်မျှော်နေပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ-ထော့မတ်စ်-ဂရင်းဖီးလ်ကဧပြီလ19ရက်နေ့ကပြောဆိုခဲ့တာပါဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကြားပူးပေါင်းဆောင်ရွက်ရေးဆိုင်ရာအွန်လိုင်းဆွေးနွေးပွဲကိုဧပြီလ19ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပတာမှာမြမအရေးကိုထည့်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲကိုတရုတ်နိုင်ငံအတိုင်ပင်ခံနဲ့နိုင်ငံခြားရေးဝန်ကြီးဝမ်ရီကိုတိုင်တက်ရောက်ပါတယ်။မြမကြီးအာဆီယံနီးလန်းနဲ့ဖြည့်ရှင်းတာကိုနိုင်ငံတကာကပံ့ပိုးပေးဖို့ဝန်ကြီးဝမ်ရီကတရုတ်ဘာသာစကားနဲ့ဆွေးနွေးတာကိုစကပြန်ကအခုလိုပြန်လည်တင်ပြခဲ့ပါတယ်
။ Under the current circumstances, supporting ASEAN's constructive participation in Myanmar
မြန်မာနိုင်ငံမှာတင်မာမှုတွေရှော့ချရေးအာဆီယံရဲ့နီးလန်းနဲ့မြမပြည်တွင်းပြန်လည်ရင်ကြားစီရေးအတွက်အာဆီယံဘက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်မှုကိုထောက်ခံအားပေးဖို့ when you want ye, Piosu Jeku, Sakabianga, the same Jambio Kiraba. Yama sita ana de Mugu, Dioka, Taukane, so be Yama Pirin Sanapia, Pidurika, Sanjin Sanapia, Nijabi, Diogaro, Tia Cheku, Ninsovari. Tabi Melule, Diopaka, Yama sita ana de Nago, Dia Winkanqua, Shocharam Shibao. Yama sita ana de Nago, Diopaka, Bumulin, Shochabo, American Suya Pekale, Taitunira Psipari. ဆရာနာသိမှုနောက်ပိုင်းအကျံဖတ်မှုတွေအတွင်းကလေးငယ်အနည်းဆုံး50နှစ်ဦးသေဆုံးခဲ့ရပြီဖြစ်တဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်တွေအနေနဲ့ကလေးတွေလူငယ်တွေကိုဘေးကင်းအောင်ထားရှိဖို့အကျံဖတ်တာတွေချက်ချင်းရပ်ဖို့မြန်မာဆရာကုလသမဂ္ဂယုံကတောင်းဆိုလိုက်ပါတယ်
According to UNICEF, at least 52 children, including 7 girls and 45 boys, have reportedly.
ဒီကဲ့တဲ့သတင်းပါဆက်တစ်ခုအတွင်းလုံခြုံရေးတပ်ဖွဲ့တွေလက်ချက်ကြောင့်ပေးဆုံးရတဲ့ဆိုတဲ့ကလေးငယ်အနည်းဆုံး50နှစ်ဦးရှိခဲ့ပြီးဒီထဲမှာမင်းကလေးငယ်ခုနှစ်ဦးယောက်ျားကလေး45ဦးပါဝင်ကြောင်း UNICEF ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ကပြောဆိုထားတဲ့အကြောင်းကုလသမဂ္ဂအတွေ့အမှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျယ်ရစ်ကအင်ကာနေ့နယူးယောက်ကုလသမဂ္ဂရု ဒီဆုံးရသူစုစုပေါင်းကအင်္ဂါနေ့အထိ942ဦးရှိကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းပြောဆိုထားပါတယ်။ဒီဆုံးရသူတွေထဲမှာအမျိုးသမီးတွေကလင်းငယ်တွေလည်းပါဝင်ပါတယ်။အများစုကတော့အမျိုးသားများဖြစ်ပါတယ်။တရားရသူကလည်းထောင်နဲ့ချီရှိနေပါတယ်။ စစ်တပ်အာဏာပိုင်များအနေနဲ့မြန်မာပြည်သူတွေရဲ့စံတော်ကိုလေးစားဖို့ဒီမိုကရေစီနည်းစာရွေးကောက်ခံအစိုးရကိုအာဏာပြန်အပ်ဖို့ကိုလည်းကုလသမဂ္ဂဘက်ကအဆင့်တစ်ဆိုင်တောင်းဆိုထားပါတယ်ရှင်။ဆင်အာဏာသိမ်းမှုကိုဆန့်ကျင်တဲ့လမ်းပေါ်ထွက်ဆန္ဒပြပွဲတွေနိုင်ငံတော်မှအင်္ဂါနေ့ကဆက်လက်ရှိနေပြီးစကိုင်းတိုင်းရင်းမပင်မြို့နယ်တီးခုံးရွာမှာတော့စစ်တပ်ရဲ့ရဲဘွဲ့ရဲ့ပြစ်ခ Jang, Jimmy Mune, Dring, Jira, the Chu, Dita can we twenty day shang jayare, Lule, Pilin, Drinika, Popiavari. Inganika, Mandalim, Habuda, Bada, Yhano, the Chu, Sambi, Siana, Demuku, Sanchin, Sanapia, Chite, Kizarava. Siana Demu Sanjin to Rigu, Pitan name Chukuna Jang, Yuri Nedrima, Lambo to Sanapia Body, Jolabi Mele, Luruga, Quinlan Shabi, Jiwari Nejakwati, doing Luzu Luwe, and Ningin, Celeste Sanapia, Chicken, his abade. Siana de Sanjin would doing Sitane, Jeta for Lechene, Tisungia to the Dway, Sudan Bodia Gule, Ingani, Yeni Pima. The way my chimpa kids are varishing.
And the Menetanima was asked in the book.
Lume Muta George Floyd, Tisomudwe, Yaya Shio, Derek Shovimbo, Lutamu, Judy Chen Yimshive, Tapiamu, Sari Suswechetti, Alondwe, Pishio, Jui Lugiri, Sonchalabare, Lugi Chayo, Lumene Chalumu Chayo, Suzuvo, Jui Lugi Sanyoga, Nayetwe, Senaicha Sisa Tonta Kevino, Pishio, Inga Nigave, Sonchalajava, American Tamra, Jubai Ningaro, Mankane Sonpeche Pibu, Nolinjo, Jui Lugi, Sonpeche Tomalagi.
I'm praying the verdict is the right verdict, which is, I think it's overwhelming in my view.
I'm going to go to the hospital. Chatting about the bone in the table, the Pato Sacha, W. Ochoke, the man addressed Debbie, the son of your Sitaka Chinia Lipare, Shiranga Topolita, Toyo Chishima, Yashigre, Diane, the son of Pichone, Sitta Piovia, Nangamayumi, the Nagani, Piosu Lajava. ချက်နိုင်ငံပြောင်းလဲရေးနဲ့ညီညွတ်ရေးတပ်ဦး FACT သဘုံနေရာမကြာခင်ရတူတွင်မှာပဲမြောက်ပိုင်းဒေသကနေမြို့တော်ကိုဥတီပြီးထိုးစစ်ဆင်နေတာဖြစ်ပါတယ်။အစိုးရနဲ့လွှတ်တော်ကိုဖျက်သိမ်းလိုက်ပြီးစစ်ကောင်စီကတိုင်းပြည်အနာကိုတနစ်ခွဲကြတာဝန်ယူမှဖြစ်ကြောင်းလဲစစ်တပ်ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။စစ်ကောင်စီကတော့ကွယ်လွန်မှုသမရရဲ့တားဖြစ်သူအသက်38နှစ်အရွယ်မဟာမက်အက်ဒရစ်ဒေဗီအစ်နိုကဦးဆောင်မယ်လို့လည်းပြောပါတယ်။
On behalf of the United States, we offer the people of Chad our sincere condolences as they mourn the passing of President Deby.
သမ္မတဒေဗီကွယ်လွန်သွားတဲ့အတွက်ဝမ်းနည်းနေတဲ့ချက်ပြည်သူတွေကိုအမေရိကန်ပြည်အောင်စုကိုစားဝမ်းနည်းစကားပြောကြားလိုပါတယ်။အခြေအနေကချက်နိုင်ငံမှာအကျဉ်းဖက်မှုတွေနဲ့ဆက်ဆုံးရှုံးမှုတွေအတွက်လည်းပြစ်တင်ရှုတ်ချပါတယ်။အခုလိုကက်ကဲကာလမှာချက်ပြည်သူတွေနဲ့အတူအမေရိကန်ကရပ်တည်နေပါတယ်။ချက်နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီငြင်းချက်နဲ့အာဏာလွှဲပြောင်းမှုတွေပေါ်ပေါက်ဖို့လေအားပေးထောက်ခံပါတယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရ Net Price ကပြောဆိုလိုက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံမှာကိုဗစ်ကာယရောဂါတကျော်ပြန်ကူးစက်မှုတွေဆန်းကျင်တရားတိုးလာတာကြောင့်အစိုးရကနိုင်ငံရဲ့နေရာတော်များမှာတွာလာလို့ရှာမှုကန့်သတ်ချက်တွေထုတ်ပြန်နေပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းအနည်းဆုံးလူပေါင်း1,862ယောက်သေဆုံးကြောင်းကျန်းမာရေးဝန်ကြီးဌာနကအင်္ဂါနေ့မှာသတင်းထုတ်ပြန်လိုက်တဲ့အတွက်ကိုယ်ဆိုရင်အိန္ဒိယမှာကိုဗစ်ကြောင့်သေဆုံးသူ 38,500 ထိရှိနေပြီးကမ္ဘာမှာသေဆုံးသူစုတအများဆုံးလည်းဖြစ်နေပါဗျာ။ကျန်းမာရေးဆက်ရှိမှုလုပ်ငန်းတွေမနိုင်မနှင်းဖြစ်လာနေတဲ့ကြောင့်ညူဒေလီမြို့တော်မှာလည်းတင်းလာနေနောက်ပိုင်းကတင်းတစ်ပတ်ကြာသွားလာလို့ရှာမှုတွေကန့်သတ်လိုက်ပါဗျာ။ကမ္ဘာဝကိုဗစ်ကာယရောဂါကြောင့်တင်းကျပ်တဲ့စီးမြင်တွေချမှတ်လာရကတင်းလွတ်လပ်ခွင့်မှာပါထိခိုက်မှုတွေရှိခဲ့ပြီးနိုင်ငံပေါင်း12နိုင်ငံမှာသာလွတ်လပ်တဲ့အခြေအနေတွေကိုတွေ့မြင်ခဲ့ရတယ်လို့ပြည်ထောင်ငံအခြေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ဖြင့်အင်္ဂါနေ့ကထုတ်ပြန်တဲ့အညွှန်းငင်းကဖော်ပြပါရယ်ကာယောဂါကာလမှာနိုင်ငံအားလုံးရဲ့85ရာခိုင်နှုန်းလောက်ဟာမီးရီပေါ်အနည်းငယ်များဆိုလိုကန့်သတ်မှုတွေရှိကြောင်းလည်းပြောဆိုခဲ့ပါရယ်
This year's index, which evaluates the press freedom situation in 180 countries.
နိုင်ငံပေါင်း180ကသတင်းလက်ခွင့်အခြေအနေကိုလေ့လာပြုစုထားတဲ့ဒီနေ့ညွှန်ငိမ့်မှာသတင်းမှားဆိုတဲ့ virus ပိုးကိုတိုက်ပြရမှာအကောင်းဆုံးကာကွယ်ဆေးဖြစ်တဲ့သတင်းမီဒီယာကိုလုံးဝဓမ္မမဝင်လဲစူးစူးဝါထိချုပ်ခဲ့တာတွေ့ရပါတယ်။ကမ္ဘာတော်မှာကျမတို့လေ့လာပြုစုခဲ့တဲ့နိုင်ငံတွေအားလုံးရဲ့လေးပုံသုံးပုံလောက်ရှိနေပါတယ်လို့ RSF ပြောခွင့်ရပေါ်လင်းအတဲမေဘယ်ကပြောဆိုသွားတာပါ။မလေးရှားနိုင်ငံကတော့သတင်းမှားရေးအတွက်ဥပဒေပြဋ္ဌာန်းတာအပအဝင်တခြားကန့်သတ်မှုတွေဖက်စီရေးမှုတွေကြောင့်ဒေသလက်ခွင့်ကျဆင်းမှုအများဆုံးနိုင်ငံတကာနိုင်ငံအဖြစ်စီးရင်ဝင်ခဲ့ပါတယ်။မြောက်ကိုရီးယားကတော့အရင်လိုပဲအညွှန်းငိမ်းအောက်ဆုံးနေရာမှာသာရှိခဲ့တာပါ။စစ်တပ်နဲ့အာဏာပိုင်တွေကိုဝေဖန်ရေးသားဖော်ပြသူတွေကိုအပြစ်ပေးရေးယူတာတွေလုပ်လို့ရှိရင်မြန်မာနိုင်ငံကတော့မနစ်ကထက်နောက်ထပ်တစ်ဆင့်ထပ်မံကျဆင်းပြီးအဆင့်140မှာရှိခဲ့ပါတယ်ခင်ဗျာ။
ဒါကတော့ဗုဒ္ဓဟူးနေ့မနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်တင်ကြီးထိုင်နဲ့ကောင်းလုံးတို့ကတင်ဆက်ပေးသွားတာပါ။သောတာရှင်တွေအခုနားဆင်နေရတဲ့ VOA American အတန်းရဲ့အစီအစဉ်တွေကို burmese.voanews.com internet seminar ကနေလည်းတစ်ချိန်တည်းမှာပဲထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစလို့သတင်းလွှာရေးနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။မကြခင်ကျင်းပတော့မယ်မြန်မာအရေးအာဆီယံထိပ်သီးဆွေးနွေးပွဲမှာကုလသမဂ္ဂအထူးကိုယ်စားလှယ်ကိုပါဝင်ခွင့်ပြုသင့်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းကအာဆီယံကိုတိုက်တွန်းလိုက်ပါတယ်။တင်းလာနေကလုံခြုံရေးကောင်စီမှပြုလုပ်တဲ့အစိမ့်မြင့်ခေါင်းဆောင်တွေပါဝင်တဲ့တကားဖွင့်ဆွေးနွေးပွဲမှာကုလအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကလက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အရေးပေါ်အကျက်အသေးကိုဖြေရှင်းနိုင်ရေးအာဆီယံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်မှုအရေးကြီးကြောင်းပြောကြားခဲ့တာပါ။မြန်မာအရေးအာဆီယံနဲ့ကုလသမဂ္ဂပူးပေါင်းဆောင်ရွက်နေရဲ့နောက်ဆုံးအခြေအနေကိုမက်အင်ဂျင်နိုင်ကတန်မကြီးဦးကျော်မိုးထွန်းကိုဆက်သွယ်မေးမြန်းထားပါတယ်
။ဒီတနင်္လာနေ့ကလုပ်တဲ့လုံခြုံရေးကောင်စီစီဝေးပွဲမှာလည်းကုလအထွေမှုချုပ်ဂူတာရက်စ်ကနေပြီးတော့ဒီအာဆီယံနဲ့ဒီကုလသမဂ္ဂပေါ့လေဟိုမြန်မာအရေးကိစ္စမှာပေါ့နော်ပူးပေါင်းဆောင်ရွက်ဖို့ဆိုတာလည်းသူအလေးထားပြောသားတာတွေ့ရတော့ဟိုအခုဆိုရင်လေဒီကုလသွေးမှုချုပ်ရဲ့အထူးကိုယ်စားလှယ်အဲခရစ်စတင်းဘာဂနာကလည်းထိုင်းနိုင်ငံဘန်ကောက်ကိုလည်းရောက်နေတယ်ဆိုတော့အခုဒီမြမကြီးအာဆီယံထိပ်သီးစည်းဝေးရောကုလသမဂ္ဂကိုစားပြုပြီးတော့သူတက်ရောက်နိုင်တဲ့အလားအလာပေါ့လေအဲ့အခုအာဆီယံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပိုင်းရောသတ်မှတ်ကြည့်ဘယ်လိုသုံးတယ်လဲရှင
်အာဆီယံ UN ပေါ့နော်ပူးပေါင်းဆောင်ရွက်တဲ့ဥစ္စာမြမနိုင်ငံနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်တဲ့ဥစ္စာအစီအရင်နဲ့အစီအစဉ်လားအဲရှိခဲ့ဘူးပါတယ်2008နာဂစ်မှာလဲထရိုက်ပါတိုက်ပုံစံမျိုးနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်ခဲ့တဲ့ဥစ္စာအဲရှိတာကိုလည်းတွေ့ရပါတယ်ဒါအောင်မြင်တဲ့ဥစ္စာတစ်ခုဖြစ်ခဲ့တယ်ဆိုတာလည်းဒီတိုင်း ီပါတယ်ခင်ဗျာဒါကြောင့်ဒီ ASEAN UN ပူးပေါင်းဆောင်ရွက်ပြီးတော့မြန်မာနိုင်ငံကိစ္စကိုဖြေရှာဖို့ဆိုတဲ့ဥစ္စာက option တစ်ခုအနေနဲ့တော့ကျွန်တော်တို့အမြဲတမ်းထည့်သွင်းစဉ်းစားလို့ရပါတယ်အဲနောက်တစ်ချက်အခါကျတော့ခုနပြောသလိုပေါ့နော်ဒီ Christine Wagner ကိုဒီ ASEAN Summit မှာဆက်ရောက်တက်ပြီးတော့ briefing လုပ်ဖို့ဆိုတဲ့ဥစ္စာအဲကျွန်တော်တို့ကအဲ့လိုမျိုးလုပ်ပြီးတိုင်နေဆိုရင်ကြိုးစားပါတယ်။ဘာဖြစ်ဖြစ် special envoy အနေနဲ့လည်းသူ့မှာပြောစရာတွေအများကြီးရှိတယ်။သူ့မှာအမြင်တွေလည်းအများကြီးရှိတဲ့အတွက်ကြောင့်သူ့အတန်ဟိုဟိုဒီ ASEAN ခေါင်းဆောင်တွေနားထောင်ပေးနိုင်တယ်ကြားရတယ်ဆိုရင်လည်းဟိုကျွန်တော်တို့ပြည်သူတွေအတွက်အားတစ်ခုရှိစေမယ်လို့ကျွန်တော်ယူဆပါတယ်။အဲနောက်တစ်ခုကကြတော့ဒီလိုမျိုး special envoy ကို ASEAN Summit တွေမှာဖိတ်ပြီးတော့ briefing ပေးတယ်ဆိုတဲ့ဥစ္စာကဟိုအထူးဆန်းတော့မဟုတ်ပါဘူးကျွန်တော်တို့2009တော့ကလည်းအရင်ကျွန်တော်တို့ special envoy ပေါ့ Mr. Gambari လက်ထက်ကလည်းစင်ကာပူမှာလုပ်တဲ့အချိန်မှာအဲကျွန်တော်တို့ teacher session တစ်ခုအနေနဲ့ briefing လုပ်ခဲ့တာမျိုးလေအဲရှိခဲ့တဲ့တာရကရှိတယ်လို့ကျွန်တော်မှတ်မိတာမလွဲပေါ့နော်အဲအဲ့ဒါလေးတစ်ခုတော့ရှိပါတယ်ဒါကြောင့်ဒါအတော့ဟိုအစ်စ်ဆန်းတော့မဟုတ်ပါဘူးဟို special envoy အနေနဲ့ရခင်အစင်လာအသုံးပြုပြီးတော့ASEAN ခေါင်းဆောင်တွေကို briefing ပေးနိုင်တဲ့ဥစ္စာမျိုးရှိနိုင်တယ်လို့တော့ကျွန်တော်သုံးသပ်ပါတယ်။ဒါကြောင့်ရှိခွင့်ရတယ်ဆိုရင်လည်းအဲကျွန်တော်တို့အားလုံးအတွက်ကောင်းမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်။ပေးလည်းပေးတင်ပါတယ်ခင
်ဗျ။ဟုတ်ကဲ့။အဲ့တော့ ASEAN ဒီထိပ်တီးစီးဝေးပွဲမှာဒီကုလအထူးကိုယ်စားလှယ်ပါကနာကိုဟိုဖိတ်မဖိတ်ဆိုတာကုလပကတေချာမသိရသေးဘူးဆိုတဲ့သဘောလားရှင
်။ကျွန်တော်အရင်ကတော့ဂါဂနာနာတော့မသိသေးပါဘူးခင်ဗျ။ဒါကြောင့်ခုနပြောသလိုပေါ့နော်။ဒီလူတယောက်ကိုဖိတ်မဲပါညာဆိုရင်ကျွန်တော်တို့အာဆီယံရဲ့ထုံးတမ်းစင်လာအားလုံးစေနိုင်ငံလုံးသဘောတူမှအားလုံးဟိုပေါ့နော်သက်ဆိုင်တဲ့နိုင်ငံတွေအကုန်လုံးသဘောတူမှရတယ်ဆိုတော့အနေအထားမျိုးရှိတယ်ဆိုတာဥစ္စာလည်းကျွန်တော်တို့လစ်လူရှုလို့တော့မရဘူးပေါ့နော်ဒါပေမဲ့လည်းခုနပြောသလိုဟို separate session တစ်ခုအနေနဲ့ရှင်းပြခွင့်ပေးတယ်ဆိုရင်လည်းလုပ်လို့ရတဲ့ဥစ္စာတစ်ခုလို့တော့ကျွန်တော်သုံးသပ်ပါတယ်
အဲ့တော့အခုဒီအာဆီယံထိပ်တီးစည်းဝေးပွဲမှာ CRPH ဖွဲ့စည်းထားတဲ့ဒီ NUG မြို့သားညီညွတ်ရေးအစိုးရကရောအာဆီယံထိပ်တီးအစည်းအဝေးကမဖိတ်ဘူးဆိုရင်ဘယ်လိုပုံစံမျိုးဖြစ်သွားမလဲရှင
်တစ်ဖက်ကပဲအတန်ပဲကြားတဲ့သဘောမျိုးရှိမှာပေါ့နော်ပြည်သူအတန်စစ်စစ်ကိုမကြားတဲ့အနေအထားမယ်ဆိုတဲ့ဥစ္စာမျိုးတော့အားလုံးသုံးသပ်လို့ကြားပါရခင်ဗျဒါပေမဲ့လည်းခုနပြောလို့ပေါ့နော်ကျွန်တော်တို့အနေနဲ့တော့ပြည်သူတွေအနေနဲ့ရောကျွန်တော်တို့ဒီတက်ဆိုင်လူတွေအနေနဲ့ရောကျွန်တော်တို့ရဲ့အတန်ကိုတော့ဒီအာဆီယံတဲ့ကနိုင်ငံတွေအကုန်လုံးဟိုခေါင်းဆောင်တွေအကုန်လုံးကြားဖို့အတွက်တော့နီလန်ပေါင်းစုံနဲ့ကျွန်တော်တို့လှုပ်သွားဖို့တော့လိုပါတယ်အခုလည်းတချို့တွေလည်းလှုပ်နေပါရဲ့ခင်ဗျတွတ်တော်အမတ်တွေကတဆင့်တော့၎င်း CSO တွေကတဆင့်တော့၎င်းအဲ့လိုမျိုးအတန်တွေကြားအောင်ပေါ့နော်ကျွန်တော်တို့လှုပ်နိုင်တဲ့လမ်းအနေပြီးတော့အကုန်လုံးလှုပ်သွားဖို့လိုပါတယ်တခွင်ရတယ်မရဘူးဖိတ်တယ်မဖိတ်ဘူးဆိုတဲ့ဥစ္စာတော့အရှင်နိုင်ငံနဲ့ချဲလုတဲ့နိုင်ငံကအဓိကဖြစ်တယ်လို့နောက်ပြီးတော့ဒီအဖွဲ့ဝင်နိုင်ငံတွေကလည်းသူတို့ရဲ့သဘောထားပေါ်မှာလည်းမူတည်ပါတယ်ဒါပေမဲ့ခုနအဓိကကတော့ကျွန်တော်တို့အခုပုံမှန်မှာဖြစ်နေတဲ့ဥစ္စာကပြည်သူနဲ့ဒီလက်နက်ကင်အဖွဲ့အစည်းတစ်ခုနဲ့ဖြစ်နေတဲ့ဥစ္စာဆိုတဲ့ဥစ္စာတော့သူတို့ကောင်းကောင်းသဘောပေါက်ဖို့လိုပါခင်ဗျာဒါအခုကပြည်သူတွေရဲ့စန္ဒကိုပေါ့နော်သူတို့လစ်လူမရှုသင့်ဘူးပြည်သူတွေရဲ့ဆန္ဒကိုလေးစားဖို့လိုတယ်ဆိုတဲ့ဥစ္စာကိုတော့ဘယ်လိုအခြေအနေမှာမျိုးမှာဖြစ်ဖြစ်အာဆီယံနိုင်ငံတွေအနေနဲ့ဟိုအလေးထားဖို့လိုပါတယ
်တမ်းမကြီးဥကြုံမိုးထွန်းကိုမင်းရင်ချင်းနိုင်ဆက်သွယ်နေမြန်ခဲ့တာပါရန်ကုန်ကလာတဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးခြင်းပါတယ်စကိုင်းတိုင်းထဲမှာရှိတဲ့ကဏီမျိုးတွေကိုဝင်မှုစ조사နေတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံတွေမျိုးပြင်မှာအင်္ဂါနေ့ညနေကအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပါတယ်။ရင်းမပင်မြို့နယ်ကဏီမြို့ကြားမှာလုံခြုံရေးယူထားတဲ့စစ်သားတွေကိုတနင်္လာနေ့ညပိုင်းကဒေသခံတွေပြစ်ခတ်လို့စစ်သား2ယောက်တေဆုံးခဲ့ပြီးနောက်အခုလိုအပြန်အလှန်တိုက်ခိုက်နေကြတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကျွန်တော်ရဲမုံကဆက်ပြီးပြောပြပါမယ်။စကိုင်းတိုင်းရင်းမပင်မြို့နယ်ကဏီမြို့ကြားကစစ်တွေရေးတာဝါတိုင်းမှာလုံခြုံရေးယူရတဲ့စစ်သား9ဦးကိုဧပြီ19ရက်ညပိုင်းကဒေသခံတွေကလက်လုံလက်နက်တွေနဲ့ပြစ်ခတ်ခဲ့လို့2ဦးတေဆုံးခဲ့ပြီးနောက်ဧပြီလ20ရက်နေ့မှာတော့အဲ့ဒီနာကဂျေးရတွေကိုတပ်တွေဘက်ကနေတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကဏီမြို့မှာတပ်တွေတိုးချဖို့ကြိုးစားနေတဲ့စစ်ကောင်စီတပ်တွေမြို့ထဲဝင်လာလို့မရအောင်ဒေသခံတွေကမြို့ပြင်ကနေဆက်လက်တားဆီးကာကွယ်နေရလဲဖြစ်ပါတယ်။ဒေသခံတွေကလည်းပြန်လည်တိုက်ခတ်တဲ့အတွက်ညနေ6နာရီကျော်တဲ့အထိတိုက်ပွဲပြင်းထန်နေတယ်လို့ကဏီမြို့ကတူကပြောပါတယ
်။ဟုတ်အစောတော့တော့သူတို့ကကဏီသွားနေတာကဏီသွားမဲ့လမ်းကြောင်းမှာကျွန်တော်တို့ဒီဘာရင်ကဟိုပိတ်ဆို့ပြစ်ခတ်တဲ့အတွက်ဒါတနောအနေနဲ့ကဒီဒီဝါလူပဲထိတဲ့အရင်တွေ့လို့ တို့ဒီမှာတို့အေးစေးမှဟိုဟာကဏီကိုတည့်ရမှာမမီးရပြစ်ထမှုတွေကကျွန်တော်တို့ဟိုဟာဇာကြီးနဲ့ကျွန်တော်တို့လက်ဖို့တဏီနေပေါ့ဗျာဇာကြီးနဲ့လက်ဖို့လဲဇာမှာရှိတဲ့တာဝါတိုင်းမှာအဆောင်နေတဲ့စစ်သား5ဦးကိုတော့ပြီးတော့ပြစ်လိုက်တဲ့ခါမှာအဲစစ်သား5ဦးနှစ်ဦးကတော့အဲ့နေရာမှာပြန်ချင်းပြီးပြေးရတယ်ပြန်တဲ့3ဦးကတော့ထွက်ပြေးလုံးရောက်သွားတယ်ဟုတ်အဲ့ဆိုတော့အခုလုံးလုံးနဲ့ဖြစ်နေတဲ့ပြေးပါတွေကကဏီအဲရင်းမတင်မျိုးနဲ့ဝင်းကုန်းဝင်းကုန်းတလောက်သိရပင်အဲ့ဒီဒေသတွေမှာအခုတိုက်ပွဲတွေဖြစ်နေပါတယ်အခုလက်တော်တော့ကျွန်တော်တို့ဒီဟိုဖြစ်နေတာကတော့ဖြစ်နေတုန်းဆိုတော့လေအခုလက်တော်ထိတွေ့မှုတွေတော့ဒီဟိုဘက်ကြီးပဲအကြံအလှန်ပြစ်ခတ်မှုတွေကြားပြီးတော့အတိအကျတော့ကျွန်တော်တို့မသိရသေးဘူ
းအဲ့ဒီဘက်ကလည်းတချို့သတင်းတွေမှာရွာသား6ဦးထက်မနည်းတိတ်ဆုံးခဲ့တယ်လို့ပြောပေမဲ့ VOA ကအတိမပြုနိုင်သေးပါဘူးစကိုင်းတိုင်းနဲ့ကဒေသတချို့မှာအမဲလိုက်တဲ့တူမီတနက်တွေကိုဒေသခံတွေကကင်ဆောင်ကြလေးရှိတာမို့အခုလိုအပြန်အလှန်ပြစ်ခတ်မှုတွေဖြစ်နေတာပါ။အရင်နေ့တွေကအရက်သား၁၁ယောက်တိတ်ဆုံးခဲ့တဲ့ကလေးမျိုးမှာတော့အပြစ်အခက်တွေအင်္ဂါနေ့ကမရှိပေမဲ့မြို့ထဲမှာလုံခြုံရေးတင်းကျပ်စစ်ဆေးတာတွေလုပ်နေပါတယ်။အလားတူအိန္ဒိယနိုင်ငံနဲ့နယ်စပ်တမူးမျိုးမှာလည်းတနင်္ဂနွေနေ့ကပြစ်ခတ်မှုတွေမရှိပေမဲ့တပ်တွေကမြို့ထဲမှာလုံခြုံရေးယူထားပြီးဖမ်းဆီးရှာဖွေမယ်ဆိုတဲ့သတင်းတွေကြောင့်အိန္ဒိယနယ်စပ်ဘက်တွေကိုတော်တော်များများထွက်ပြေးတင်းရှောင်နေကြပါတယ်။မြင်းကြံဘက်မှာတော့မြင်းကြံမျိုးထဲမှာငင်းငင်းစင်စင်ရှိခဲ့ပေမဲ့မြင်းကြံမျိုးပြင်မှာရှိတဲ့တလုတ်ရွာကိုတက်တွေအင်္ဂါနေ့ကဝင်ရောက်ပစ်ခတ်တယ်လို့မြင်းကြံဒေသခံတယောက်ကပြောပါတယ်
။မြင်းကြံကကျွန်တော်ဒီနေ့တနေ့ကတော့ငြိမ်နေ။ဟိုသူတို့ကကင်းပတ်တာပါညာပဲရှိတယ်။ဒါပေမဲ့အခုညနေမတ်တေးနာနာကြီးပတ်ဝန်းကျင်တော့ကမြင်းကြံတောင်ညောက်ဖက်မှာရှိတဲ့တလုတ်မျိုးဆိုတဲ့ရွာကိုသူတို့ကစက်ကားလေးနဲ့တွားရတယ်ပေါ့တွားပြီးတော့ကျွန်တော်ကဖြတ်ပြီးတော့ဝင်ပြစ်နေတယ်ဆိုတဲ့တဲ့ရင်ကြရတယ်ပေါ့နော်ပေါ့ကျွန်တော်တို့အဲ့ဒါမျိုးကနောက်ပြီးတော့ရဲတဲ့သူတွေပေါ့နော်လုံရဲကန်ရဲရှိတဲ့သူတွေနဲ့လဲထွက်တယ်ဆိုပြီးနာမည်ကြီးတယ်ပေါ့အဲ့ဒီမျိုးကိုသူတို့ဝင်ပြီးတော့ထုတ်ခွဲတာပေါ့မျိုးနဲ့တော့နည်းနည်းဆိုင်ရနေတဲ့ဒီလုံရဲတဲ့အဲ့လိုမျိုးကိုတတ်သိရှိတဲ့သူတွေပေါ်တဲ့အတွက်ကျွန်တော်တို့ client တရားတို့အောင်ပင်လေပေါ့မန်လေးအောင်ပင်လေတို့လိုမျိုးသူတို့ကမချိုးတဲ့တပုံများဖြစ်မလားပေါ့ကျွန်တော်အဲ့လိုတော့သုံးသက်တယ
်မြန်မာနိုင်ငံမှာစစ်အာဏာရှင်ဆန့်ကျင်တဲ့ဆန္ဒပြသူတွေအပေါ်တပ်တွေကကြမ်းကြမ်းတမ်းတမ်းပြစ်ခတ်တုံ့ပြန်တာကြောင့်လမ်းပေါ်ထွက်ခြိသက်ဆန္ဒပြမှုတွေနှဲသွားပေမဲ့ရတဲ့နီးနဲ့ကြောက်ကြားတဲ့ဗိတ်ပုံစံမျိုးတွေဆက်ပြီးလုပ်နေကြပါတယ်ဆန္ဒပြသူတွေပြစ်ခတ်ဖမ်းဆီးခံနေရတဲ့အတွက်တချို့နေရာတွေမှာတပ်တွေကိုပြန်လည်ခုခံမှုတွေလည်းရှိနေတာဖြစ်ပါတယ်ခင်ဗျာတရုတ်နိုင်ငံယူနန်ပြည်နယ်ရွှေလီမြို့မှာကိုဗစ်ရောဂါကူးစက်သူအယောက်60ကျော်လာပြီဖြစ်ကြောင်းပြည်နယ်ကျန်းမာရေးကော်မရှင်ကထုတ်ပြန်လိုက်ပြီးအသွားအလာပိတ်ဆို့မှုတွေနဲ့အတူမြန်မာတရုတ်နယ်ဆက်ကုန်စည်စီးဆင်းမှုလည်းလုံးဝရပ်တန့်တဲ့လောက်ဖြစ်သွားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုသားညွန်ဦးကပြောပြပေးမှာပ
ါကိုဗစ်ကရောဂါကူးစက်သူတွေပြန်ပြီးတော့ရှိနေတဲ့တရုတ်နိုင်ငံယူနန်ပြည်နယ်ထဲမှာမြန်မာနိုင်ငံဘက်ကတင်သွင်းတဲ့ကုန်ပစ္စည်းတွေကိုတင်းကျပ်ကျပ်စစ်ဆေးဖို့ထုတ်ပြန်ချက်ထုတ်ထားပါတယ်မြန်မာနိုင်ငံဘက်ကကုန်သွင်းတဲ့ကုန်ကားတစ်စင်းတိုင်းကားပေါ်ပါလာတဲ့ကုန်တွေရဲ့နမူနာအခု30စီပေးပို့ဖို့နောက်ကိုဗစ်ကင်းရှင်းကြောင်းစစ်ဆေးကကိုလည်းကုန်တွေဘက်ကကြားခံဖို့ယူနန်အစိုးရရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ကုန်တစ်ခုစစ်ဆေးကကရွန်ငွေ60ကုန်ကြမှာဖြစ်ပါတယ်။ကိုဗစ်ကရောဂါဟာကိုဗစ်ဗိုင်းရပ်စ်ပိုးပါတဲ့နှကောင်းအာခေါင်တို့ကထွက်လာတဲ့အရည်လူတွေကနေတဆင့်ကူးစက်တာလို့ပညာရှင်တွေကပြောထားပါတယ်။ဒါပေမဲ့ဟင်းသီးရဲ့အသီးနှံတို့ကနေတဆင့်ကူးတဲ့အသက်တွေထောက်ထားတွေမတွေ့ရသေးဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကပြောထားပြီးတော့အစာတောက်တွေမကင်ခင်မှာလက်ကိုဆက်ပြနေစင်အောင်ဆီလို့ရှိရင်လုံလောက်တယ်လို့အကြံပြုထားတာပါ။ဒါပေမဲ့လည်းတရုတ်ဘက်ကကုန်ပစ္စည်းနမူနာတွေယူစစ်တဲ့အတွက်မြန်မာကုန်တွေတွေအခက်တွေ့နေကြတာပါ။စီကန်းချက်တဲ့အတိုင်းကုန်နဲ့ရင်မောင်းအလုံးစုံစစ်ဆေးကကမြန်မာကျပ်ငွေတောင်းချီကြနေလို့ဒါကိုဖြည့်ရှင်းပေးဖို့မြန်မာကုန်တွေတွေကယူနန်ကုန်တွေတာဝန်ရှိသူတွေကိုဒီနေ့ဧပြီလ20ရက်နေ့မှာပြန်ပြီးတော့တောင်းဆိုခဲ့ကြပါရယ်။ဒါပေမဲ့လည်းပြည်လည်မှုမရခဲ့ဘူးလို့ညှိနှိုင်းတဲ့အစည်းအဝေးကိုတက်ခဲ့တဲ့မူဆယ်ဆန်ကုန်စီတိုင်ဒုတိယဥက္ကဋ္ဌဦးမင်းသိန်းကဗီဒီယိုကိုပြောပါရယ်။
အကုန်ပြည်စည်းလို့ဆက်မယ်နမနာဆက်မယ်အဖဲကြီး30စီရုံငွေ60ပေးရတယ်ကားတွေပြီးတော့400000လောက်ပို့ပါတာပပန်ဝင်တဲ့အတွက်ဖြစ်တယ်နောက်ကရက်ကကြာအောင်ဒီနေ့သိမလက်ဖန်တော့မှရမှာဖြစ်ရည်တပါးတွေအများကြီးရှုံးတော့သူစားတော့ပါတော့မသွားတော့ဘူးရက်တက်ပြီးဒီပိုးသူကတားကြောက်နေဆိုဘယ်လိုလုံးလုံးကွာကြာလောက်ခဲ့တာဘယ်ချိန်မှမလုံးသူတို့မိခိုးတွေရောက်ရင်သူတို့ကသာဆိုဒါပဲလောက်ရလာဥပဒေမပြောင်းဘူးသူတို့ကဟုတ်လားဘာပဲပြောဒီနေ့စီဝေးတဲ့သူမအောင်မြင်ပါဘူးကွာပြောရတော့သူအထက်ကိုတင်ပြမယ်ပေါ့ဒီလားကြံပြောပေးတယ်ပေါ့
ဒီလိုမျိုးစစ်စစ်နေရတာကြောင့်တချို့ဖျဲသီးကုန်တွေတွေအရင်အောင်မှပြန်မရကြတာတွေရှိတယ်လို့လည်းသူကပြောပါတယ်မြန်မာနိုင်ငံနဲ့နေဆက်ဖြစ်တဲ့ဝမ်တိန်မြို့မှာကိုဗစ်အတီးပြူနာတွေကိုတွေ့ရှိရပြီးတဲ့နောက်အ ခုလိုမျိုးမြန်မာကုံတင်သွင်းတဲ့အပေါ်မှာစီကံချက်တွေကိုတရုတ်ဘက်ကချက်ချင်းကိုပဲထုတ်ပြန်ခဲ့တာပါဒီကြေညာချက်ဟာငဇက်ကုံတွေအပေါ်မှာရိုက်ခတ်မှုရှိလာနိုင်တဲ့အကြောင်းမူဆယ်တတိယဝလံကုံစီတိုင်းဒုတိယဥက္ကဋ္ဌဆိုင်းခင်မောင်က view ကိုပြောပါတယ
်အဲ့ဒါကချက်ချင်းကြီးကောက်ကအစင်မပြေသေးလို့နိုင်ငံကကုံတွေရိတ်တာဝန်ရှိတဲ့လူကုံစီတိုင်းတာဝန်ရှိတဲ့လူတွေနဲ့တာဝန်ရှိတဲ့ဌာနတွေနဲ့ဟိုတစ်ဖက်နိုင်ငံနဲ့တော့ပြန်လေးညှိနှိုင်းနေကွာတဖက်နိုင်ငံကဒီတရုတ်နိုင်ငံကဒီကိုဗစ် -19 ရောဂါကူးစက်မှုတတိယလိုင်းအချိန်ကနည်းနည်းပြန်ရှိနေရောဒီဖက်တာကုံကွယ်မှုပေါ်မှာတော့ဒီကုံတွေပွေပေါ်မှာတောင်သူတွေပေါ်မှာပိုပြီးဖိစီးရမယ့်တဘောရှိတာပေါ့လေနော
်လက်တလောစင်းရဆိုရင်တော့ယူနန်ဒမီတန်လုံးမှာယောဂါဖြစ်သူစုစုပေါင်း86ဦးရှိတယ်လို့ယူနန်ပြည်နယ်ကျန်းမာရေးကော်မရှင်ကဒီကနေ့ဧပြီလ20ရက်နေ့မှာထုတ်ပြန်ထားပြီးတော့အဲ့ဒီထဲမှာအသက်50အရွယ်မြန်မာတယောက်လည်းပါတယ်လို့ဖော်ပြပါရယ်။ပြီးခဲ့တဲ့ရက်ပိုင်းထုတ်ပြန်ချက်တွေထဲမှာပဲကူးစက်သူတွေတဲမြန်မာလူမျိုးတွေပါဝင်ကြတာဖြစ်ပါရယ်။မြန်မာအများစုရှိတဲ့ယူနန်ပြည်နယ်ရွှေလီနဲ့ကျေကောင်မြို့တွေမှာလည်းကိုဗစ်ရောဂါဒုတိယကြိမ်ကူးစက်မှုတွေပြန်ဖြစ်နေပြီးတော့ဧပြီလ3လောက်ကဆိုလို့ရှိရင်တမျိုးလုံးအတိုင်းအတာနဲ့ဆစ်ဆီးမှုတွေလုပ်ခဲ့ရပါရယ်။မြန်မာတရုတ်နယ်စပ်ကုန်တွေဟာကိုဗစ်ရောဂါမြန်မာပြည်မှာစတင်ဖြစ်ပေါ်တဲ့2020မတ်လကုန်ကစပြီးတော့အကန့်အသတ်တွေရှိနေတာဖြစ်ပြီးတော့ကိုဗစ်ထိန်းချုပ်မှုအတွက်ကျန်းမာရေးစည်းကမ်းချက်တွေကိုတရုတ်ဘက်ကနေပြီးတော့လိုအပ်လိုအပ်သလိုထုတ်ပြန်နေတာလည်းဖြစ်ပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်နေ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်ဒီမြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေးတယ်။နောက်တစ်နေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bemis@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျွန်တော်ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ
် VOA American အတန်ရဲ့ဗုဒ္ဓဦးနေ့မနက်ဖက်စီစဉ်တွေကိုနားဆင်နေရတာပါဥဒုယာဒီဖောက်ပြန်မှုထိန်းချုပ်ရေးကိုအမေရိကန်ပြည်ထောင်စုမှကမ္ဘာ့ခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမှာဖြစ်ပြီးပြည်내စွန့်အင်ကြဲကြဲပြက်ပြက်ထုတ်လုပ်အသုံးချရေးကိစ္စကဒီနီလာကန်ရဲ့အဓိကထားဆွေးနွေးရေးအကြောင်းအရာဖြစ်မှာပါဒီအကြောင်းအရာအပြည့်စုံကိုမတ်အေးဒနာကျော်ကဆက်ပြီးပြောပြပေးပါမယ
်အမေရိကန်ပြည်ထောင်စုမှကမ္ဘာ့ခေါင်းဆောင်တွေဥဒုယာဒီဆိုင်ရာထိပ်သီးနီလာကန်ကိုဒီသတင်းပတ်ထည်အင်ဂျီရောကကြီးမှုကျင်းပမှာဖြစ်ပါတယ်ဒီချိန်မှာပဲဥရုယာတီပြောင်းလဲမှုတိုက်ဖျက်ရေးဟာအမေရိကန်နိုင်ငံသားရဲ့မူဝါဒရဲ့ထိတ်ဆုံးဦးစားပေးအစ်စ်မှာရှိပြီးတော့ပတ်ဝန်းကျင်နဲ့တဟဇာတာဖြစ်တဲ့စိန်လန်းစွန့်အင်ကြဲကြဲပြန့်ပြန့်ထုတ်လုပ်သုံးစွဲနိုင်ရေးအဓိကနေရာကနေလှုပ်ဆောင်မှုမျှော်လင့်ပါတယ်လို့အမေရိကန်ပြည်ထောင်စုကပြောသွားပါတယ်လောလောဆယ်နေထားမှာဒီလိုပြန်တုံးလောင်စာနဲ့ပတ်သက်လို့တီထွင်စမ်းသစ်မှုတွေနဲ့ပတ်သက်ရင်အမေရိကန်ပြည်ထောင်စုကတရုတ်နိုင်ငံထက်နောက်ကျနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့ကပဲသတိပေးသွားပါတယ်
။ It's difficult to imagine the United States winning the long-term strategic competition with China if we cannot lead the renewable energy revolution. Right now, we're falling behind.
တကယ်လို့တော့ကျွန်တော်တို့ဒီပြန်သုံးလောင်စာထုတ်လုပ်မှုအသုံးချမှုအပိုင်းတွေမှာရှေ့ကနေဥမဆောင်နိုင်ဘူးဆိုရင်ရေရှည်ပြူဟာကြရှင်ပြိုင်မှုမှာတရုတ်ကိုအမေရိကန်ပြည်ထောင်စုကအနိုင်ရဖို့မလွယ်ပါဘူးအခုဆိုရင်ဘယ်ပဲကျွန်တော်တို့နောက်ကျကျန်နေပါတယ်နေအောင်ကြီးစွမ်းအင်ခံတဲ့ဆိုလာပြားတွေလေစွမ်းအင်သုံးတာပိုင်ဆက်တွေဘက်ထရီလျှက်စကားဒါရီအားလုံးကိုတရုတ်ကပဲအများဆုံးထုတ်လုပ်တင်ပို့နေတာပါကမ္ဘာပြန်သုံးလောင်စာဈေးကွက်ရဲ့သုံးပုံတစ်ပုံနီးပါးကိုတရုတ်ကမှတ်ပုံတင်ထားတာပါအဲ့တော့ကျွန်တော်တို့အမိမလိုက်နိုင်ဘူးဆိုရင်ကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့စံတန်ဘိုးတွေကိုထင်ရစေမဲ့ကမ္ဘာအတွက်အကောင်းဆုံးဥရုယာသည်အနေထားမျိုးအနာဂတ်မှာရဖို့လှုံ့ဆော်နိုင်တဲ့အခွင့်အရေးလွတ်သွားပါလိမ့်မယ်အမေရိကန်ပြည်သူတွေအတွက်အလုတ်အကန်အခွင့်အရေးပေါင်းများစွာလဲဆုံးရှုံးရပါလိမ့်မယ
်ကမ္ဘာမှာလက်ရှိကြုံတွေ့နေရတဲ့ဥရုယာသည်ဖောက်ပြန်ပြောင်းလဲမှုအခြေအနေတွေကိုရက်တန့်ပြင်ထန်ဖို့လက်တွဲဆောင်ရွက်ကြရည်အတွက်ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေလာရောက်မစုဝေးခင်၃ရက်အလိုမှာပဲဝန်ကြီးဘလင်ကန်ကMaryland ပြည်နယ် Annapolis မြို့တော်က Chesapeake Pinellas Foundation မှာမိန့်ခွန်းပြောကြားသွားတာဖြစ်ပါတယ် ကနားဖိုင်တဲ့အစိုးရအဖွဲ့အစည်းအဝေးကျင်းပတဲ့ကမ္ဘာခေါင်းဆောင်များအွန်လိုင်းညီလာခံကိုတော့ဇာတာဘေးတောက်ချနေ့ရက်ကျင်းပမှာဖြစ်ပြီးတော့အမေရိကန်ဒီမိုကရေစီအုပ်ချုပ်ရေးဂျိုးဘန်မူရီမှာတည်ရမှုရှိစေမယ်ဖန်လုံရေးဒဏ်ငွေလျှော့ချရေးအတွက်မဖြစ်မနေလိုက်နာဖို့တော့မဟုတ်တဲ့ရည်မှန်းချက်တွေကိုတင်ပြသွားမယ်လို့ယူဆရပါတယ် ဇာတာရင်းဒီမှာသမ္မတဘိုင်ဒန်တင်ပြမယ်ကာဝနိုင်းအောက်ဆိုင်ထုတ်လုပ်မှုလျှော့ချမယ်အနေထားကိုကြည့်ပြီးတော့ဥရောပရာသီပြောင်းလဲမှုထိန်းချုပ်ရေးမှာအမေရိကန်ကဘလောက်ထိထိရောက်ရောက်လှုပ်ဆောင်မလဲဆိုတာသိရမှာဖြစ်ပါတယ်အမေရိကန်ပြည်အောင်စုအနေနဲ့2030ခုနှစ်မှာ2050ခုနှစ်ကဖန်လုံရင်ဒဏ်ငွေထုတ်လုပ်မှုရဲ့အနည်းဆုံး50%ရာခိုင်နှုန်းလျှော့ချနိုင်အောင်လှုပ်ဆောင်ဖို့ သိပ္ပံပညာရှင်တွေပတ်ဝန်းကျင်ထိန်းသိမ်းရေးလုပ်ဆောင်တဲ့အဖွဲ့တွေပြင်စီးပွားရေးလုပ်ငန်းရှင်ကြီးတွေကပါအစိုးရကိုတိုက်တွန်းနေကြတာပါဒီလိုလုပ်ဖို့ဆိုရင်ကြောင့်မင်းသွင်းတဲ့ရေနံလိုရုပ်ကျွင်းလောင်စာအသုံးပြုမှုကိုအများကြီးလျှော့ချပြီးတော့လေနဲ့နေရောင်ခြည်စွမ်းအင်လိုပြင်းပြင်းစွမ်းအင်ကိုအများကြီးသုံးဆွဲဖို့လိုအပ်မှာဖြစ်ပါတယ်ဒီသတင်းပတ်အတွင်းကျင်းပမယ့်ဥရုယာတီအရေးအမ တရုတ်နိုင်ငံရှန်ဟိုင်းမြို့တော်မှာတရုတ်ကိုယ်စားလှယ်နဲ့ဆွေးနွေးကျင်းပခဲ့ပြီးနောက်မှာ ဧပြီလ 18 ရက်နေ့တော့ကပဲ American ပြည်အောင်စုနဲ့တရုတ်နိုင်ငံတို့ပူးရဲကျင်းညာချက်တစ်စောင်ထုတ်ပြန်သွားပါတယ်။ကျင်းညာချက်ထဲမှာတော့ဥရယာတီပြောင်းလဲမှုထိန်းချုပ်ရေးကိုအရေးပေါ်လက်တွဲလှုပ်ဆောင်သွားကြဖို့ဂတိပြုသွားပါတယ်ရှင်။
အခုခါမှာတော့ပတ်စဉ်ကဏ္ဍတွေကိုစတင်တင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုလက်ရှိတဲ့ပုံပြီးကြေပြန့်တဲ့အားလုံးပါဝင်တဲ့စုဖွဲ့မှုဖြစ်လာဖို့အလားအလာအင်မတန်ကောင်းတယ်လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဌာနဝန်ကြီးဒေါက်တာလျှံမုံစခေါင်က VOA နဲ့တရားဆက်သွယ်နေနေကံမှာပြောသွားပါတယ်။ဒေါက်တာလျှံမုံစခေါင်ကိုကိုကျော်ကျော်တိုင်းကဆက်သွယ်နေနေထားပါတယ်။ ဒေါက်တာလျှံမုံစခေါင်ယူရီနဲ့တွေ့ဆုံပြီးမျက်ဝင်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။ကျွန်တော်ဒေါက်တာလျှံမုံစခေါင်ဟုတ်ကဲ့ကျွန်တော်ပထမဆုံးမေးခွန်းကလူရီကြားထဲမှာနည်းနည်းလေးမရှင်းဖြစ်နေတဲ့မေးခွန်းပေါ့နော်။ဒီအမျိုးသားညီညွတ်ရေးအစိုးရ NUG
ကျွန်တော်တို့အကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကနေဆွေးနွေးတာဖြစ်ပါတယ်။ကျွန်တော်တို့အကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုချင်းပြည်နယ်မှာရှိတဲ့အရွေးကုတ်ခံထွတ်တော်ကိုယ်စားလှယ်
ဟုတ်ကဲ့အဲ့ဒီကောင်းကိုကျွန်တော်မိခင်ဖွဲ့စည်းပြီးတဲ့ CNF ကနေပြီးတော့ဒီကြာကာလချင်းအမျိုးသားအတိုင်းပင်ခံခေါ်စီကိုကျွန်တော်ကိုဆွေးထွက်ထားတာဖြစ်ပါတယ်။အဲ့လိုဆွေးထွက်ပြီးတော့မှအဲ့ဒီအတိုင်းပင်ခံခေါ်စီကနေတဆင့်ကျွန်တော်ကိုအမျိုးသားညီညွတ်ရေးဆွေးအမှာပါဝင်ဆွေးထွက်တာဖြစ်ပါတယ်ဆိုကျွန်တော်ဖြေကြားခြင်းပါတယ်။ဟုတ်ကဲ့ပါခင်ဗျာ။ဆိုတော့အခုဆရာဒီ NUG ရဲ့ဖက်ဒရယ်ရေးရာပြည်ထောင်စုဝန်ကြီးအနေနဲ့လက်ရှိမှာအဓိကဘယ်ကိစ္စကို
စတင်တိုင်းတွေလှုပ်ဆောင်နေပါလေဆရာ။ဟုတ်ကဲ့ကျွန်တော်တို့အခုကျွန်တော်တို့ပြင်ဆင်ထားတာကပေါ့နော်ကျွန်တော်တို့အနေနဲ့အဓိကဆောင်ရွက်ရမှာကပြီးခဲ့တဲ့မတ်လ3ရက်နေ့ဟုတ်ပြန်ထားတဲ့ဖက်ဒရယ်ဒီမိုကရေစီပဒိင္စာဒမ်ပေါ့အဲ့ဒီချာတာကိုကျွန်တော်တို့အကောင့်ဖြစ်ဖို့ဖြစ်ပါတယ်အဲ့ဒီချာတာထဲမှာလည်းကျွန်တော်တို့အရှင်းစစ်စစ်ပါတဲ့နိုင်ငံရေးလမ်းပြမျိုးပုံရှိပါ ဒါပြင်အဲ့ဒီကျွန်တော်တို့ချတာအစိတ်ပိုင်းတည်ရခံလေးမှာကျွန်တော်တို့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးကိုဘယ်လိုထူထောင်ရမလဲဆိုတဲ့လမ်းညွှန်ချက်ကမူမရက်နဲ့အချက်ကမူဝါဒ၃၀နဲ့ခုနှစ်ချက်ပါပါတယ်အဲ့ဒါတွေကိုကျွန်တော်တို့အကောင့်ထေပို့ပြီးတော့အနာဂတ်ဖက်ဒရယ်ပြည်ထောင်စုကိုထူထောင်တဲ့အခါမှာအနာဂတ်ဆိုတဲ့နေရာမှာလည်းမကြာတော့တော့တဲ့ပေါ့နော်အဲ့မှာကျွန်တော်တ ကျွန်တော်တို့အဓိကဆောင်ဖြစ်တော့ဖြစ်ပါတယ
်ဟုတ်ကဲ့အခုဆရာပြောသွားတဲ့ဒီ Federal Democracy ဗြိတိန်ရှင်ပေါ့နော်ဒီဗြိတိန်ရှင်နဲ့ပတ်သက်ပြီးတော့ထွက်လာတဲ့အချိန်မှာလာဝေဖန်တာတချို့ကျွန်တော်တို့ကြားရပါတယ်ဝေမကြားတဲ့နေတန်နူးနဲ့ပြောတာတွေကျွန်တော်တို့ကြားရပါတယ်ဘာကြောင့်ဒီ Federal Democracy ဗြိတိန်ရှင်ကိုအလုံးကြတယ်အလုံးလက်ခံနိုင်တဲ့ဗြိတိန်ရှင်မျိုးဖြစ်မလာခဲ့တာပါလဲခင်ဗျ
Okay, Eddie, you know, the federal democracy pretty in a pint, pint barbara, say pinting, say pinting paper. I say pinting up, put nothing of you to do. Federal beton suji to talk you to a chicken yamme, a chicken lamb who moved in there, you know, chicken move on that we got. He got happy as he should have paper. Edda, you know, and now got to be at it, you know, lamb who moved paper. Eddie Boma, you know, feed the low with an and the Kumam Java.
How about it?
Eddie Guerra General Alan Shine, Suluda, the Chamber General, the time Pilon, Piton, Superfine Love, Diana Lumio, Imam Masi, Pitu Lutu, the Alok General, Alum in the Women, Federal Democracy, Piton Sutu, Piton Suchi, to what to Tom Mays, the Boba, he would this one. Though say by Nika or Ku, Jagala, General Quasi, like, and Juji, who are Quasi Moon, but the Tapipa. And in my level, general name, a gong so busy and happy man, a chi and near ya, who back home there. Any pudding is harder, machine I can get to him, a ninny pinsins ya, they do four hour. But Pino Lays wrote, Nanga ye king jinya, not general name, Nangando ye, who back home there, GK mea Nangando Usomya, head of state report, general GK ama Peter, head of government to the college of the upper. A saga general since I the folks, head of state of the general, Yuichi did no below, Eddie Malebe, Lacy Tamraji Uenme, Nangandoita and Pink and Puku Dong, Sanchu Gine, General Dutia Tamadaru, Yuichi, Subiro, General Eddie Sinku is in time. Though the Jaga Lama, General, a low load the Kama, Eddie head of state of court, Consul Ginata, a Pansi Kanayare, a Tinting Kanayare, Wama Chile. General Suya the Yan in a long loaded to do a Kanganda, Timpi Jeffy Pow in the Yap, a piece of the Lupana in Mampo. Erika Jaro, General Dandi Gutolo, General Suya Gutolo, who's happy with Nang and the Gama, a low low man, head of government, a Suya Chigi Gutolo, Tabito Jepu Lava. Erika Jaro, General, a thin door so Pitwada, Nang and door, Piton Suji Chok. Erika Jode di Gala Lady Matigan, who you have been my general, Pinsin who lived with love there. Hello Pinsin who low yen the general system lived with her, who the Maras need the Kutin and hold over there. The Maras need the Parliament's need, Loris need with Kalaba, Eric Boba. Do to the door, Yamia, General Time, Martin Donaja, Asian La, Mahode Kajaro, with her who lived with Hila, Pipa, Eric Boba, General Rodin at the PP Nale or Simpia Dom, Pipa.
အဲ့ဒီစိတ်ပိုင်းနှိမ့်ကတော့ကျွန်တော်တို့လုပ်ငန်းကိစ္စဖြစ်တဲ့အတွက်လုပ်ငန်းဆိုတာလုပ်ခြင်းကိုင်ခြင်းနဲ့ကျွန်တော်တို့အတူဖြစ်ဆုံးသွားမှာဖြစ်ပါတယ်ထို့အတွက်ကြောင့်စိတ်ပိုင်းနှိမ့်ကတော့တဖြည်းဖြည်းချင်းသွားမယ်ဖြစ်ဆုံးသွားမယ်ပူပြီးတော့ပြီးဆုံးအောင်ဆောင်ရွက်သွားမှာဖြစ်ပါတယ်ဟုတ်ကဲ့အခုဒီမျိုးသားညီညီရေးအစိုးရအန်ယူဂျီရဲ့မှာဟလာဒီတိုင်းရင်းသ တွေနိုင်ငံရေးပါတီတွေကိုစားပြုတာတွေပါမလာတာတွေ့ရပါတယ်ဆိုတော့ဘယ်လိုအခက်အခဲဖြစ်ခဲ့တာပါလဲဒီအခွင့်အရေးဒီပါတီတွေပါဖို့ဘယ်လိုအခက်အခဲကြုံသွားတာပါလဲခင်ဗျအ
ခက်အခဲကြုံတာမဟုတ်ဘဲနဲ့စနစ်ကိုပူကောင်းအောင်ကျွန်တော်တို့ကြိုးစားတဲ့တွေ့ကြုံဖြစ်ပါတယ်ကျွန်တော်ဖြေကြခြင်းပါစနစ်ကိုပူကောင်းအောင်လုပ်တယ်ဆိုတာကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုစနစ်ကိုပေါ့ဖြစ်ပါတယ်အဲ့ဒီတွေ့ကြုံအခု NGG မှာပါလာဖို့တွေ့နေပဲဖက်ဒရယ်စနစ်နဲ့ဒီနေ့ချီခံပြီးတော့ကျွန်တော်တို့အပေါင်းတွားဖို့ကျွန်တော်တို့တိုင်းရင်းသားလူမျိုးပေါင်းစုကဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဆိုဆိုလာဆရာမေးတယ်မေးခွန်းပါကျွန်တော်က CNF ကိုပူစားပြုတာလားဘာကိုပူစားပြုတယ်လဲဆိုတဲ့ပုံစံမျိုးဆိုတော့ခုဒီမှာကျွန်တော်တို့အနေနဲ့ပီနေလေးခုကတင်ပစ်ချက်ပြီးအငါခုပေါ့နော်အပါလာနိုင်တော့ကျွန်တော်တို့တွေ့ရမှာဖြစ်ပါတယ်အဲ့ဒီမှာကြည့်မယ်ဆိုရင်ကချင်ကိုပူစားပြုဖို့ KP ဆိုတဲ့အစုဖွဲ့ကနေပြီးတော့ပါပါဖြစ်တယ်။အဲ့ဒီ KP မှာလည်းပဲကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ထိုင်ပေါ်စီလိုပဲ။အဲ့ဒီမှာသတို့ရဲ့ဟိုလက်နဲ့ကန်တော်တိုင်းရဲ့ခွေးစည်းတွေပါတယ်၊နိုင်ငံရေးပါတီတွေပါတယ်၊ပြီးတော့ CDM လို့တဲ့လူထုခွေးစည်းတွေပါတယ်။ဆက်ရရဖြင့်စုပေါင်းပြီးတော့ပါတာဖြစ်တယ်။သူတွေကြောင့်ဟိုတုန်းကလို့ကျွန်တော်တို့အနေနဲ့ GIO အနေနဲ့တော်လို့ပေါ့။ KNG အနေနဲ့တော်လို့ပေါ့။ CNF အနေနဲ့တော်လို့ပေါ့။အဲ့တော့ဖွဲ့ကြီးဆိုတဲ့နာမည်မျိုးနဲ့ပါတာဖြစ်တယ်။ပီနေတဲ့လူမျိုးကိုပူဆပြုလို့ အဆုခွင့်နဲ့လာတာဖြစ်တယ်အမှန်စင်စစ်ကအခုချိန်မှာကျွန်တော်တို့ကချင်ပါလာဖို့ကေပိစုတဟာနဲ့ပါလာတယ်ကျွန်တော်တို့ချင်းစွေကြာကာလာချင်းမျိုးသားအတိုင်းပြည်ဟန်ပေါ်စီဖြစ်နေပါလာတယ်ကြားပြည်နေဆိုရင်ကြားပြည်နေအာကြာဟုပါခေါ်မလဲ KSCC ပေါ့နော် KSCC နဲ့နဲ့ပါလာတယ်မွန်ဆိုလေသူနည်းလကောင်းပဲဟိုအဲ့ဒီမြို့မွန်စတိတ်အပါဝင်အဲ့ဒီဖေဖာနိုင်ငံရေးပါတီတွေစပေါင်းပြီးတော့ပါလာတယ်။ကရင်လူအဖွဲ့အစည်းတွေလည်းပဲအခုကျွန်တော်တို့ဒုတိယဝန်ကြီးဆင့်ပါလာတဲ့လို့ထူဖို့တော့ပါလို့ဆိုကေအန်ယူခေါင်းဆောင်သူဖြစ်ပါတယ်။ဆက်အဲ့ဒီပြေဆောင်ကျွန်တော်တို့ပါလာတဲ့ပုံစံကအူတွန်းကလို့ကေအန်ယူနာမည် KIO နာမည် CNF နာမည်မြို့မွန်စတိတ်ပါတီနာမည်တွေကျွန်တော်တို့ပါဝင်မှုကပူပြီးတော့ထိရောက်တဲ့နေလန်ဖြစ်တယ်ဆိုတော့
ဟုတ်ကဲ့ခင်ဗျာဆိုတော့ဒါလေးကိုပဲနော်ကျွန်တော်လည်းနည်းနည်းပြဆွတ်ပြီးတော့မေးချင်တာကနောက်ပိုင်းမှာကောဒီတက်ပို့ပြီးတော့ကျေပြင်းနေအားလုံးပါတဲ့စုဖွဲ့မှုဖြစ်လာနိုင်ကြလားလားကောင်းနေပါလား
အလွန်ကောင်းပါတယ်အင်မတန်မှကောင်းပါတယ်ဥပမာအဖြစ်ကျွန်တော်တည်တလို့ဆိုရင်ရှမ်းပြည်နေတော့ပါလို့မှဆိုရင်ရှမ်းပြည်ကျေနေလေလူမျိုးပေါင်းစုံရှိတယ်သူတို့ကြောင့်တို့ရဲ့အတိုင်းပြည်မှုအဆင့်ကကျွန်တော်တို့ရှမ်းပြည်နေတော့ဘာခေါ်မလဲတခြားကြားပြည်နေတော့တဲ့သူတို့ကအချိန်ယူဖို့ဆိုတော့အဲ့ဒီတွေ့ကြအောင်ကျွန်တော်တို့အနေနဲ့ဒီချိန်မှာ Federal လို့ပြောလိုက်လို့ဆိုပြီးနေချင်တာပြောလို့ရပါတယ်။သူနည်းလောက်ခုချိန်မှာ Federal Army ရှိလို့ပြောတယ်။တချို့က Federal Army ကိုပြည်ထောင်စုဆင့်မှာဖွဲ့စည်းလိုက်တဲ့တပ်မှကျွန်တော်တို့သွားပြီးတော့ပေါင်းလိုက်။ပုံစံမျိုးတွေပဲမြင်တယ်။အမှန်စင်စစ်က Federal စနစ်ရသွားမယ်ဆိုရင်ကျွန်တော်တို့အနေနဲ့ပြည်နေအသီးသီးလူမျိုးအသီးသီးကဖွဲ့စည်းလိုက်တဲ့တပ်တွေရှိတယ်။ခုနကကျွန်တော်တို့ဆိုရင်ချင်းမြောက်ကြာကလာချင်းမြောက်သားတိုင်းပင်ခံပေါ်စီအုပ်မှာကျွန်တော်တို့ချင်းပင်နေထွတ်တော်စီကြာကလာချင်းပင်နေထွတ်တော်စီမယ်ကြာကလာချင်းပင်နေဆိုရစီမယ်အဲ့ဒီကြာကလာချင်းပင်နေဆိုရအောက်လက်အောက်ထဲမှာကျွန်တော်တို့ကာကွယ်ရေးဝန်ကြီးဌာနစီမယ်အဲ့ဒီကာကွယ်ရေးဝန်ကြီးဌာနမှာကျွန်တော်တို့နေတယ်ပြီးတော့တဲ့ဖက်တို့တတ်မလို့ဖက်တော်အာမေဆိုတာဖက်ပေါ်မှာဖြစ်ပါတယ်ဆိုတော့အဲ့ဒီစနစ်ကကျွန်တော်တို့အခိုင်အမာတည်ဆောက်နိုင်တယ်ပေါင်းစုံလူမျိုးပေါင်းစုံဘူးပေါင်းပြီးတော့မှအခိုင်အမာတည်ဆောက်တဲ့အစိုးရဖြစ်မယ်၊တွတ်တော်ဖြစ်မယ်၊ကံလို့ဆိုတော့အဲ့ဒီစနစ်မျိုးကိုကျွန်တော်တို့ချီတက်နေတာဖြစ်တယ်။အခုကြာဘူးနောက်ဝမဟုတ်တဲ့စနစ်မျိုးနဲ့ကျွန်တော်တို့တွားတာဖြစ်တယ်။သို့တော့အနာဂတ်တိုင်းပြည်အတွက်အနာဂတ်ပြည်ထောင်စုကြီးအတွက်ပို့ပြီးတော့ခိုင်ပါတယ်၊ပို့ပြီးတော့ကောင်းဝင်တယ်ဆိုတဲ့စနစ်မျိုးကိုကျွန်တော်တို့တွားနေတာဖြစ်တယ်ဆိုလို့ဒီပြချက်အဲ့ဒီတွေ့တော့ပြည်သူလူထုကလည်းနားလေတဲ့စနစ်မှာအပြိဝအပေထုတ်ခံတယ်၊ခုလေအပေထုတ်ခံနေတယ်ဆိုတာဒီပြချက်ပါ
။ဟုတ်ကဲ့ကျော်ဆရာကဖက်ဒရယ်အာမေဆိုတာပြောသွားပါတယ်ကျွန်တော်တို့အခုကြားနေရတဲ့ပြည်သူ့ကာကွယ်ရေးတပ်ဆိုပြီးတော့ဖွဲ့ဖို့လုပ်နေဆိုပြီးတော့ကျွန်တော်တို့ကြားနေတယ်တကယ်ပဲဖြစ်နိုင်ချေရှိပါရလားဆရာဒီပြည်သူ့ကာကွယ်ရေးတပ်ဆိုတာကရောဘယ်လောက်ထိအလားအလာကောင်းနေပါပြီလဲ
ဖြစ်နိုင်ချေရှိစတာတဲ့ကျွန်တော်တို့တိုင်းပြည်ရဲ့လူအချက်ပြည်ထောင်စုကြီးရဲ့လူအချက်ကိုကျွန်တော်တို့ကြည့်ပါမယ်ဒီအချိန်မှာမြန်အောင်နိုင်ဦးဆောင်တဲ့တပ်မတော်ကြီးကပြည်သူလူထုကိုအန္တရာယ်ပြုနေသောတောင်းချမ်းသူဖွဲ့စည်းဖြစ်သွားပါပြည်သူလူထုရဲ့အသေးဥအင်ကိုကျွန်တော်တို့ကာကွယ်ဆောင်ရွက်တဲ့တပ်မတော်မဟုတ်ပဲနဲ့ပြည်သူလူထုကိုနေ့စဉ်နဲ့အမျှချိန်ချုပ်နေသောတပ်ဖြစ်နေသောကျွန်တော်တို့တိုင်းပြည်ကိုဖျက်ဆီးနေသောတပ်မတော်ဖြစ်ပါဘူး။ထို့အတွက်ကြောင့်သူတို့ကိုအစားပြုမဲ့တပ်မတော်တို့ကလူကိုလူနေပါတယ်။အဲ့ဒီလူအပ်နေလူအပ်ချက်ကိုကျွန်တော်တို့ဒီတိုင်းပြည်မှာရှိတဲ့တန်ပေါ်90ကျော်သောပြည်သူလူထုကိုစားပြုတဲ့တပ်မတော်ရှိခုရှိလာမှာဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့မရမကစူးစမ်းဖြစ်နိုင်ရင်မဖြစ်နိုင်ဖြစ်အောင်လုပ်ရမယ်။ဘာဖြစ်လို့လဲ။တိုင်းပြည်ရဲ့လူအချက်ဖြစ်။ဘာဖြစ်လို့လဲ။ပြည်ထောင်စုကြီးရဲ့လူအချက်ဖြစ်။ဘာဖြစ်လို့လဲ။ပြည်သူလူထုရဲ့လူအချက်။ဒီလူအချက်ကိုဖိဆွတ်ဖို့ကိုကျွန်တော်တို့လုံးဝဆောင်ရွက်တော့မှာဖြစ်ပါတယ
်။ဟုတ်ကဲ့။နောက်တစ်ခုကဒီအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီပေါ့ NUCC ဒီ NUCC ဆိုတော့ကျွန်တော်တို့ကြားတော့ကြားနေရတယ်။လာဒီ NUG ကိုကျင်ညာတဲ့နေ့ကဆိုရင်ဒီရှင်းရှင်းပြည့်စုံကောင်းဆောင်သူဖြစ်တဲ့ကိုမင်းကိုနိုင်ကဒီဆိုရကိုမိတ်ဆက်ပြီးတော့ပြောသွားတဲ့အခါမှာသူက NUCC ကိုစားပြုပြီးတော့သူပြောသွားတယ်လို့ကျွန်တော်သိရတယ်။ဒါပေမဲ့အဲ့ဒီ NUCC ဆိုတော့ဘာလဲ၊ဘယ်သူတွေပါတယ်လဲ၊အစားတရားချင်းကျွန်တော်သိသိချာချာမသိရသေးပါဘူး။ဒါနဲ့ပတ်သက်ပြီးတော့ဒီအမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီနဲ့ပတ်သက်ပြီးတော့ဘယ်တော့လောက်သိသိချာချာတိတိချာချာသိရပါမလဲ၊ဘယ်သူတွေပါနေပါမလဲခင်ဗျာ
။ဟုတ်ကဲ့NUCC ကတော့အခုကျွန်တော်တို့အနေနဲ့ကပါဖို့မလဲ။အစုဖွဲ့လေးခုနဲ့အခြေခံပြီးတော့ဖွဲ့စည်းထားတာဖြစ်ပါတယ်။အဲ့ဒီအစုဖွဲ့လေးခုဆိုတဲ့နေရာမှာဆိုတော့ကျွန်တော်တို့ကြာကာလချင်းအမျိုးသားတိုင်းပြည်ခိုင်ပေါ်စီဖွဲ့ရှိတာနဲ့ပုံစံကတစ်ချက်ထိကြပါတယ်အခု NUCC မှာလည်းပဲ2020 November လစီနေ့မှာပြည်သူလူထုတရက်လုံးကတခဲနဲ့ကြွေးကုတ်တင်ပြုတ်ထားတဲ့ထွတ်တော်ကိုစီမံပါပါတယ် ပြီးတော့စစ်ကောင်စီနဲ့ပူးပေါင်းခြင်းမရှိတဲ့နိုင်ငံရေးပါတီများပါပါတယ်။ CDM ကိုလုံနေတဲ့စစ်အစိုးရကိုဆန့်ကျင်နေတဲ့အတွေ့နဲ့အထွေထွေတပိတ်ကောင်တွေပါပါတယ်။အပြီးတော့ကျွန်တော်တို့တိုင်းရင်းသားလေးနဲ့ gain တို့ဟာဖြည့်ရှိနေပါပါ။ဒီအစုဖွဲ့လေးခုနဲ့ကျွန်တော်တို့ပေါင်းပြီးတော့ဖြည့်ရှိထားတာဖြစ်ပါတယ်။ဒီအချိန်မှာကျွန်တော်တို့အနေနဲ့ပြည်သူလူထုမသိဘူးဆိုတာလည်းဖြစ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဟာကိုစစ်ကောင်စီကနေပြီးတော့တောင်းကျမ်းတဲ့စစ်ကောင်စီကကျွန်တော်တို့ကိုချိန်ချုပ်နေတယ်တရားဝင်စီဝေးလုံးလို့မရဘူးသူတွေ့ဆောင်ကျွန်တော်တို့ရဲ့စီဝေးလုံးတဲ့ပုံစံကျွန်တော်တို့ရဲ့တွေ့ဆုံနေတဲ့ပုံစံကျွန်တော်ဒီအတိုင်းဘာပေါ်မလဲမတ်စတာတလားလုံးလုံးဖေဗူလာလအလီလောက်ပတ်နေပြီဆိုကျွန်တော်တွေ့ဆုံမှုပြေလုပ်တယ်စီဝေးတွေပုံမှန်လုပ်တယ်တော့လူထုသိအောင်ကျွန်တော်တို့နေလဲတင်ပြခွင့်မရလိုက်ဘူးကျွန်တော်တို့အလုံးလုံးနေပါတယ်ဆိုတော့ပဲဒီလူထုအဲ့ဒီစုခွေးတွေကိုခိုင်ခိုင်မာမာစုစည်းပြီးတော့မှပြီးထောင်စုကြည့်တွေပူပေါင်းပြီးတော့လုံလုံနေတယ်
ဟုတ်ကဲ့ဆိုတော့အခုကဟဲ့လားအာနာတိန်ထားတဲ့စစ်တပ်ကနေပြီးတော့ဒီအာနာတိန်မှုကိုလည်းပဲအခုချိန်ထိပေါ့နော်နှစ်လကျော်လာပြီအပြင်းထန်ဆန့်ကျင်နေတော့မယ်ဟဲ့လားအသက်ဆုံးဆုံးပြီးသွားကြတဲ့လူတွေလည်းမနေတော့ဘူးဒီကြားထဲမှာပဲကျွန်တော်တို့ကြားနေရတာကဒီစူးစီးမှုပါဝင်မှုလူတွေရဲ့ထောက်ခံအားပေးမှုဒါတွေကသိအားကောင်းတယ်မြန်မာနိုင်ငံရဲ့အခြေအနေကအနာဂတ်အတွက်ဟဲ့လားကောင်းမွန်တဲ့အချက်တွေလည်းဒီအခြေအနေဆိုအောက်မှာပဲရနေတယ်ထွက်နေတယ်ဆိုတော့စကားမျိုးတွေကျွန်တော်တို့ကြားရတာရှိပါတယ်ဆိုတော့ဆရာအနေနဲ့ကလက်ရှိရင်ဆိုင်နေရတဲ့အခြေအနေဇူးကြီးကနေတိုင်းပြည်အနာဂတ်အတွက်အခွင့်အလမ်းကောင်းတွေရနေတယ်ဟလားအလားအလာကောင်းတွေရှိနေတယ်ဆိုရင်အဲ့ဒါတွေကဘာတွေလို့များဆရာပြောချင်ပါလဲအချင်းချင်းလေးပြောပြပေးပ
ါဟုတ်ကဲ့ဆရာမေကုန်းကိုကျွန်တော်မဖြစ်ခင်ပါကိုစီအာနာဒီစနစ်ကိုစန့်ကျင်ရင်းနဲ့ဒီ online စစ်တပ်ကိုစန့်ကျင်ရင်းနဲ့အသက်ဆုံးဆုံးသွားတဲ့အာလာနီခေါင်းဆောင်များကိုကျွန်တော်လေးပြုချင်ပါတယ်တိုင်းရရတဲ့ဒီပြည်လေးဆုံးတော့ပေးပါတယ်အဖန်စီခံရတဲ့ချင်းတိန်ခံရတဲ့ခေါင်းဆောင်များအားလုံးလူငယ်လူရွယ်အားလုံးတွေ့နေကြတော့ဆုတောင်းပေးပါတယ်သူတို့ပြန်ပြည့်ပြည့်အတွက်ကျွန်တော်တို့အားလုံးလည်းလုပ်ကြမှာဖြစ်ပါတယ်ကျွန်တော်အနေနဲ့ဒါအခုဖြစ်ပေါ်နေတဲ့ငွေဥတော်နိုင်ကြီးပေါ့နော်ကျွန်တော် CDM ကကျွန်တော်တို့တိုင်းပြည်မှာဖြစ်ပျက်ခဲ့မှုတဲ့ဖြစ်ပွားခဲ့မှုတဲ့အရေးတော်ပုံအားလုံးဖြစ်မှာအားအကောင်းဆုံးဖြစ်တယ်လို့ဆိုပြောဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာခုအာနာတိန်တဲ့သုံးခါရှိတယ်။1960နှစ်တုန်းကတခါရှိတယ်။1960တုန်းကတခါရှိတယ်။1960နှစ်တုန်းကမူချိုးကြီးနေဝင်အာနာတိန်တာကျွန်တော်တို့တိုင်းရင်းသားတွေကအမျိုးသားတိုင်းတူရင်းနဲ့ကိုပိုင်ပြတ်ထန်းဖြစ်တယ်။ဖေဒရယ်စနစ်ကိုတောင်းဆိုတဲ့တွေ့ဆုံးအဲ့ဒါကိုဟန်တာကိုပိတ်ပင်ဖို့မူနေဝင်ကအာနာတိန်ဖြစ်တာဖြစ်ပါတယ်။ဆိုတော့မူနေဝင်ကဖေဒရယ်စနစ်ကိုဟန်တာပိတ်ပင်ဖို့အာနာတိန်တို့ကျွန်တော်တို့တိုင်းရင်းသားလူမျိုးတွေဖက်မှာတိုင်းရင်းသားလူမျိုးပေါင်းစုံတောင်ကြီးညီလာခံကနေဆင်းလာပြီးတော့မှရန်ကုန်လွတ်တော်မှာအတန်လွတ်ကြုံမှာကျွန်တော်တို့ဖက်ဒရယ်ဆီမီနာလောက်တုန်းကကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်တဲ့ဗမာနိုင်ငံရေးပါတီခုပေါင်းချီကျွန်တော်တို့တိုင်းရင်းသားဖက်ကရက်တည်ပြီးတော့ပြောဆိုပေးမဲ့ဗမာနိုင်ငံရေးတမတရုတ်ပေါင်းချီ1960နှစ်ကလာပြီးတော့1980တုန်းကကျွန်တော်တို့တောင်းသားတွေနေအဲ့ဒီမှာကျွန်တော်တောင်းသားပြန်ကုန်လို့တူချောင်းသားတရုတ်နေနဲ့စီလီလူကြီးတို့ကိုမပါဖြစ်တယ်။အဲ့ဒီကာလတုန်းကကျွန်တော်တို့ဒီမိုကရေစီကိုကြွေးကြော်ခဲ့တယ်။အဲ့ဒီကာလတုန်းကကျွန်တော်တို့တိုင်းရင်းသားတွေကပြည်ထောင်စုတိုင်းရင်းသားလူမျိုးနဲ့ဒီမိုကရေစီခွဲခြားစုပြီးတော့ကျွန်တော်တို့ကစုစည်းပြီးတော့ဖက်ဒရယ်အကြောင်းကိုကျွန်တော်တို့ပြောချင်တယ်။တော်တော်ဖက်ဒရယ်ဆိုတဲ့စကားလုံးကိုကျွန်တော်တို့တရားဝင်ပြောလို့ရတယ်။ဆိုတော့ကျွန်တော်တို့ဘာပဲတုံ့လို့ရတယ်လဲဆိုတော့စစ်မှန်သောပြည်ထောင်စုဆိုတဲ့စကားကိုကျွန်တော်တို့ပြောလို့ရတယ်။အဲ့ဒီခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေတောင်းဆိုတဲ့ Federal Snick ကတိမ်မြုပ်သွားတယ်။ဒီမိုကရေစီရည်တော်ပုံစံကအင်မတန်မှအကောင်းတယ်။တော်တော်ကျွန်တော်တို့ပြည်ထောင်စုကြီးကျွန်တော်တို့တိုင်းပြည်ရဲ့လူအခြေအရာ Federal Snick နဲ့ပေါ့ပူတွေးပြီးတော့မှဒီတိုင်းပြည်ကိုထူထောင်ရမယ်ဆိုတဲ့ Federal ကြံသွားတယ်။အဲ့ဒီတွေ့တော့စစ်လေလုံးရည်တော်ပုံကြီးကတလုံးအကောင်းခဲ့ပေမဲ့အဆုံးတတ်အောင်ပြန်မခံနိုင်ခဲ့ဘူး။အခုကတောင်းတဲ့စက်တီမှာဖြစ်ပေါ်နေတဲ့နှွေးဥတော်နိုင်ရင်ကို CDM ထုတ်ဆရာမှုမှာတော့ကျွန်တော်တို့ရဲ့ကြွေးကြော်တယ်လမ်းမပေါ်မှာကြွေးကြော်တယ်တနိုင်ငံလုံးမှာကြွေးကြော်တယ်ကြည့်ပါဒီမိုကရေစီဖက်ဒရယ်လို့တော့မပြောဘူးဖက်ဒရယ်ဒီမိုကရေစီဖက်ဒရယ်ရဲ့လူအခြေကိုတိုင်းပြည်လုံးမှာပြီအဲ့ဒီတွေ့ကြောင်ဒါဟာဘူချောင်းဆန်းတဲ့ကျွန်တော်တို့တိုင်းရင်းသားလူမျိုးမှာပင်လုံစာချုပ်မှာလက်ပတ်ကြီးထူခဲ့တယ်ပင်လုံစာချုပ်အပိုင်ငါဖက်ဒရယ်နိုင်ငံတို့ကိုထူထောင်ရမယ်ဆိုတာနဲ့ပင်လုံစာချုပ်အပိုက်ကိုနေဒီမိုကရေစီနိုင်ငံတော်ကိုထူထောင်ရမယ်ဆိုတာအဲ့ဒီကခုကအခု
ဒီတော့ပုံကြီးမှာပဲပေါင်းဆက်သွားတယ်အဲ့ဒီတွေ့ကြုံပင်လုံရဲ့အစ်တာရပင်လုံစိတ်သက်ဆိုတာတတိုင်းပြည်လုံးမှာအခုတစ်ခါလုံးဒီအကြီးတော်ပုံကြီးလို့ရှင်တန်ချင်းအောင်မြင်ချင်းရှိဘူးအဲ့ဒီတွေ့ကြုံတာကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ပြည်ထောင်စုတမိုင်းမှာအင်အားအကောင်ဆုံးတော့ဤတော်ပုံကြီးဖြစ်တယ်အောင်မြင်ကိုအောင်မြင်ရမယ်လို့ကျွန်တော်ယူချင်ပါတယ်ဟုတ်ကဲ့ပါဗျာဆို ဆွေးကြစီကနေပြီးတော့နောက်ထပ်ဘယ်လိုအားတက်စရာသတင်းစကားမျိုးနောက်ထပ်ဘယ်လိုအားတက်စရာဒုတက်စစ်တူမှုမျိုးများကြားလာရစရာရှိပါတယ်ဆရာကြားလာရဖို့ရောအလားအလာရှိပါသလားခင်ဗျာ
အများကြီးရှိပါတယ်ကျွန်တော်တို့အနေနဲ့စစ်အာဏာစစ်စင်းတွေကိုဒွန်းလန်တိုက်ခိုက်ပြီးတော့ဖြိုဆင်းနိုင်ရမယ်ဒီရီတော်ပုံကြီးအောင်မြင်ရမယ်ဒီလိုအောင်မြင်နိုင်ဖို့အတွက်ကျွန်တော်တို့ရလားသောသောကျွန်တော်တို့ပြောသလိုကျွန်တော်တို့တိုင်းရင်းသားနဲ့ဒီမကပမာပဲတလုံးနိုင်ငံကြီးရတခါမှမရှိရှိဘူးဒါနဲ့မတည်ပြီးတော့နိုင်ငံတကာကကျွန်တော်တို့ကိုထောက်ခံအားပေးတယ်ဘို့မကြခင်မှာအာဆီယံစီဝေးကြီးလုပ်ဒီနေ့ကျွန်တော်တို့တရင်ကောင်းကြရပါတယ်ကျွန်တော်တို့ NUG ရဲ့နိုင်ငံချဲဝင်ကြီးတိုးချင်းမအောင် Zoom နဲ့တက်ပြီးတော့စကားပြောတယ
်ဆက်ကျွန်တော်ဖတ်မိချင်ပါတယ်အဲ့ဒါတကယ်ပဲအတည်ပြုနိုင်ပါပြီလားခင်ဗျာ
ကျွန်တော်အနေနဲ့တော်စီမအောင်စီကဒီပြို့တာတော့ဒီပြို့ချက်တော့ရှိသေးဘူးတော်တော်ကျွန်တော်တို့ကြားနေရပါတယ်သူ့အတွေ့အကြုံကျွန်တော်တို့ကအောင်မြင်မှုတရားလို့ကျွန်တော်ပြောချင်တယ်နံပါတ်1နံပါတ်2အနေနဲ့ယနေ့အထိမင်းအောင်နိုင်နဲ့စစ်ခေါ်စီကိုဘေးနိုင်ငံကမှပြန်မပြူဘူးအဲ့ဒီအတွေ့အကြုံကျွန်တော်ကမင်းအောင်နိုင်နဲ့ပေါင်းနေတဲ့သူ့လက်အုပ်မှာမှုထမ်းနေတဲ့တပ်မတော်သားတွေကိုဖွင့်ဖွင့်လင်းလင်းပြောချင်တယ်ဘလို့ပြောချင်တယ်လဲဆိုတော့ကျွန်တော်ကငင်းချင်ဆွေးနွေးပူပွဲမှာဟုတ်NCA လမ်းကြောင်းရကျွန်တော်တို့ဆောင်ရွက်နေတဲ့ငင်းချင်ဆွေးနွေးပွဲမှာငါ့ဟိအလုပ်လုပ်တယ် UPD JC ရဲ့ဒုဥက္ကဋ္ဌအနေနဲ့ကျွန်တော်တာဝန်ထမ်းဆောင်တယ်အဲ့ဒီကာလတုန်းကဟိုကမ္ဘတော်ကလူချုပ်ကြီးတွေဒုတိယလူချုပ်ကြီးတွေဟိုအရာရှိကြီးတွေနဲ့ကျွန်တော်နီးနီးကပ်ကပ်ထိတွေ့ခဲ့ဆက်ဆံခဲ့တယ်အဲ့ဒီထင်းမှာလူချုပ်တော်များများကတကယ်တော်တဲ့လူတိုင်းပြည်ကိုချစ်တဲ့လူအများကြီးရှိတယ်တော်တော်လက်ရှိချိန်မှာကမ္ဘတော်မှာတသွေးတသန်တမိတော့တော်ထွက်မလာအမှန်စင်စစ်ကဒီလူတွေကမင်းအောင်လှိုင်အာဏာတင်းတာကိုလည်းကြိုက်မှာမဟုတ်ပါဘူးဒီလူတွေကလူကောင်းတွေဆိုတော့ကျွန်တော်ကသူတို့ကိုပြောချင်တာဆရာရဲ့ရေဒီယိုကနေတန်ဖြစ်စီစဉ်ကနေဆိုတော့ပြင်ပြတတိရှိရှိနဲ့ပြည်သူဖက်ကတည်းကဒီဦးချင်းလေးထွက်လာလို့ရတယ်တဆုတဖွဲ့လိုက်လေးထွက်လာလို့ရတယ်တန်ရှင်းလိုက်လေးကျွန်တော်တို့ဆွရနေလာပေါ့ကုသမိုင်းကိုကုကေတယ်ကုသမိုင်းကိုအငစ်အကြေးဖြစ်နေတမိုင်းမှာမချန်ထားကမချန်ထားပါနဲ့လူထုပဲကလာရက်တည်းမင်းအောင်နိုင်ကိုတော့ခိုင်းပါလို့ဆိုသူတို့ကဟိုဖိတ်ခေါ်ချင်တယ်ဆိုတော့ဘာလို့ဆိုတော့ကျွန်တော်တို့လူထုကနိုင်ကိုနိုင်ပါဆရာတို့မြန်မာစကားပုံမှာရှိတယ်ပြည်ချင်းရင်မြင့်မခံနိုင်ဘူးတဲ့အခုတတိုင်းပြည်တော်ကတင်းပါလေမင်းအောင်နိုင်ပဲပြီးမလဲအဲ့ဒီကြောင့်မင်းအောင်နိုင်လောက်ကနေတကောက်ကုတ်လိုက်ရမယ်စားပြည်သူဖက်ကလာပါကမ္ဘောဒါးတွေအနေနဲ့ပြောတာရှိတယ်ပြည်သူသားအမိပြည်သူသားဖတ်ဆိုတယ်ဆိုတော့အခုချိန်မှာပြည်သူသားအမိပြည်သူသားဖတ်ဆိုပြည်သူပြည်သားများစင်ပလာပေါ့ဘူးဆိုတော့သူတို့ကိုနိုင်တယ
်။ဟုတ်ကဲ့ပါ။တော်တော်လေးမိုးစောက်ခေါအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက် view အနေနဲ့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ
။ကျွန်တော်လည်းအထူးပဲကျေးဇူးတင်စီပါတယ်။ခုလိုဆရာတို့ရဲ့လွတ်လပ်သော Dream Media တွေကကျွန်တော်တို့ပြည်သူလူထုကိုအကျိုးပြုလုပ်ငန်းတွေလုပ်ပါလို့ကျွန်တော်တို့ယူကြည်ပါတယ်။ကျွန်တော်တို့တိုင်းပြည်လွတ်လပ်ဖို့အတွက်ပြည်သူလူထုတရလုံးရဲ့ဘဝလွတ်လပ်ဖို့အတွက်ဆရာတို့ရဲ့ခုလိုကျွန်တော်တို့ကိုဆောင်ရွက်ပေးတဲ့အတွက်ထူးကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။
အမျိုးသားညီညွတ်ရေးအစိုးရဖက်ဒရယ်ပြည်ထောင်စုရေးရာဝန်ကြီးဒေါက်တာလျှံမုံစခွန်ကိုကိုကျော်ကျော်တင်ဆက်သွယ်နေမြန်ခဲ့တာပ
ါအမျိုးသားအစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မြန်မာနိုင်ငံမှာစစ်ကောင်စီကဒီမိုကရေစီပြန်လည်ဆောင်ကျင်းဖို့လက်မခံဘဲငြင်းဆန်နေပြီးငြင်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုဆက်လက်ပြစ်မှတ်ထားတိုက်ခိုက်တပ်ဖြတ်နေုံနဲ့မကလမ်းသွာလမ်းလာတွေကိုပါကျုံတလို့ပြစ်ခတ်တာတွေလုပ်နေပါတယ်။အဲ့ဒီလောက်ရက်တွေထဲမှာမတ်လ29ရက်နေ့ကလူတရာကျော်တေဆုံးခဲ့ရတဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့ရက်စက်တဲ့နှိပ်ကွပ်မှုလည်းပါဝင်ပါတယ်။အခုအချိန်ထိလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့ဓာစင်နဲ့ခြေတဲ့ကလေးတွေအပါအဝင်လူ900ကျော်တေဆုံးခဲ့ကြရပါတယ်။ဒီအကြမ်းဖက်လောက်ရက်တွေကိုတုံ့ပြန်တဲ့အနေနဲ့စစ်တပ်အများစုပိုင်းနိုင်ငံပိုင်းမြမကြောက်မြတ်ရတနာလုပ်ငန်းကိုအမေရိကန်ပြည်ထောင်စုကသမရအမိန့်ပြန်တမ်းအမှတ် 1434အရာပိတ်ဆို့မှုနဲ့အရေးယူလိုက်ပါတယ်။မြန်မာစစ်တပ်ကကြောက်မြတ်တဲ့သဘာဝတရားစာတတွေကိုအလွဲသုံးစားလို့ကိုကြိုးရှာနေပါတယ်။မြန်မာကြောက်မြတ်ရတနာလုပ်ငန်းဟာကြောက်မြတ်တူဖို့ရောင်းဝယ်ရေးအတွက်ဥဆောင်တာဝန်ရှိတဲ့လုပ်ငန်းကြီးဖြစ်ပါတယ်။ဒီပိတ်ဆို့အရေးယူမှုတွေဟာမြန်မာပြည်သူတွေကိုမထိခိုက်စေဘဲစစ်ကောင်စီကိုသာဓာတ်ရိုက်ပစ်မှတ်ထားတာဖြစ်ပါတယ်။မြန်မာပြည်ကအဓိကကြတဲ့နိုင်ငံပိုင်လုပ်ငန်းတွေအပါအဝင်စစ်တပ်အတွက်ရန်ပုံငွေပန့်ပိုးနေတဲ့အရင်းအမြစ်တွေအပေါ်ပိတ်ဆို့တာကိုအမေရိကန်ဘဏ္ဍာရေးဌာနကဒီလိုအရေးယူမှုတွေနဲ့မီးမောင်းထိုးပြလိုက်တာဖြစ်ကြောင်းနိုင်ငံခြားအခြေပစ္စည်းထိန်းချုပ်ရေးယုံညွှန်ကြားမှုအန်ဒရီးယားဂေကီယာပြောပါရယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျင်းရေးတရားဥပဒေစိုးမိုးရေးထောက်ခံမှုနဲ့ဒီတန်ဖိုးတွေကိုဆုတ်ယုတ်အောင်လုပ်နေသူတွေကိုအရေးယူဖို့အတွက်ဒေသတွင်းအပါအဝင်ကမ္ဘာတဝန်းမိတ်ဖက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကဇွဲမလျှော့ပဲဆက်လက်စူးစမ်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းဆိုပါရယ်။နေပြည်တော်မှာကျင်းပခဲ့တဲ့မြန်မာကြောက်မြတ်ရတနာလုပ်ငန်းရဲ့အကြောင်းပြပွဲမှာစစ်တပ်ခေါင်းဆောင်တွေပါဝင်ဆင်နွှဲနေချိန်မှာအမေရိကန်ကအခုလိုအရေးယူလိုက်တာဖြစ်ပါရယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထနီဘလင်ကင်ကလည်းဒီလုပ်ငန်းကိုပြစ်မှတ်ထားအရေးယူလိုက်တာဟာအမေရိကန်ပြည်ထောင်စုကမြန်မာစစ်တပ်ကိုပြတ်သားတဲ့အမှားစကားပါလိုက်တာပါပဲလို့ပြောပါရယ်။မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျင်းနိုင်ဖို့အတွက်မြန်မာစစ်တပ်အနေနဲ့အကြမ်းဖက်မှုတွေကိုမရမချင်းမတရားဖမ်းဆီးထားသူအလုံးမလွတ်မချင်းမာရှယ်လောစစ်အုပ်ချုပ်ရေးနိုင်ငံတော်အရေးပေါ်အခြေအနေနဲ့ဆက်သွယ်ရေးကန့်သတ်ပိတ်ပင်တာတွေမရုတ်သိမ်းသေး၍အမေရိကန်ပြည်ထောင်စုကဆက်လက်ပြီးအားပေးနေမှာဖြစ်တယ်လို့ဆိုပါတယ်မြန်မာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေဟာငြင်းချမ်းစွာဆန္ဒထုတ်ဖော်သူတွေကိုအကြမ်းဖက်နှိမ်နင်းနေတာတွေအလုံးရပ်တန့်ဟာရပ်ဖို့အာနာသိမ့်ပြီးပြည်သူလူထုကိုရက်ဆက်စွာနှိတ်ကွနေတာတွေအတွက်အရေးယူနိုင်ဖို့ဖိအားပေးနေပြီးမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ဆောင်ကျင်းနိုင်ဖို့ထောက်ခံနေကြတဲ့ဒေသတွင်းနဲ့ကမ္ဘာတဝန်းကမဟာမိတ်တွေမိတ်ဖက်တွေနဲ့အတူအမေရိကန်ပြည်ထောင်စုကအနီးကပ်ပူးပေါင်းညှိနှိုင်းပြီးမမိတ်မသုံးတန်တိတ်ထန်အခိုင်အမာချမှတ်ဆောင်ရွက်နေကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင်
VOA American အတန်ရဲ့ဗုဒ္ဓဟူးနေ့မနက်ဖက်အစီအစဉ်တွေကိုနားဆင်နေရတာပါ။ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးတာတွေပေးပို့လို့ရတယ်။ဒေါက်တာရှင်တွေနားဆင်လို့ရတဲ့တေးသချင်းတွေတောင်းယူလို့ရဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုခါမှာတော့သတင်းအချင်းချုပ်ကိုမက်တင်ဂျီထက်ကပြောပြပေးပါမယ်။
အမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မီနီယာပိုလစ်မြို့မှာလူမဲအမျိုးသား George Floyd တိစုံမှုအတွက်ရဲရရှိဟောင် Derek Chauvin အပေါ်လူသတ်မှုကြိုတင်ကြံရွယ်ခြင်းမရှိဘဲတပ်ဖြတ်မှုစတဲ့ဆွတ်ဆွဲချက်တွေအလုံးအတွက်အပြစ်ရှိကြောင်း Jury လူကြီးတွေကဆုံးဖြတ်လိုက်ပါတယ်။လူပြူ6ဦးလူမဲနဲ့တခြားလူမျိုး6ဦးစုစုပေါင်းခုံသမားတွေလူကြီး12ယောက်ကနှစ်ရက်အတွင်းစင်နာရီကြာစဉ်စားသုံးသပ်ခဲ့ပြီးတဲ့နောက်အပြစ်ရှိကြောင်းအင်ကာနေမှာဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဆင်အနာသိမ့်မှုနောက်ပိုင်းအကြမ်းဖက်မှုတွေအတွင်းကလင်းငယ်အနည်းဆုံး52ဦးသေဆုံးခဲ့ရပြီးဖြစ်တဲ့မြန်မာနိုင်ငံမှာလုံခြုံရေးတပ်တွေအနေနဲ့ကလေးတွေလူငယ်တွေကိုဘေးကင်အောင်ထားရှိဖို့အကြမ်းဖက်တာတွေချက်ချင်းရပ်ဖို့မြန်မာဆိုင်ရာကုလသမဂ္ဂရုံးကတောင်းဆိုလိုက်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ့်မှုနောက်ပိုင်းအကြမ်းဖက်ဖြိုခွင်းခံရမှုတွေအတွင်းသေဆုံးရသူစုစုပေါင်းကအင်ကာနေအထိ942ဦးရှိကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကလည်းပြောဆိုထားပါတယ်။အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့အခြေအကျတွေလာမယ့်စနေနေ့ဧပြီလ24ရက်နေ့မှာအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာတွေ့ဆုံဆွေးနွေးမယ့်အကြောင်းဘရူနိုင်းဆိုရကဗုဒ္ဓဟူးနေ့မှာထုတ်ပြန်ထားပြီးဒီဆွေးနွေးပွဲမှာတော့မြန်မာဆီယနာသိမ့်မှုရေးဆွေးနွေးကြမယ်လို့အစိုးရတာဝန်ရှိသူတွေကအတည်ပြုထားပါတယ်။
ဒီကနေ့အတွက်နောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုမက်တင်ဂီထိုက်ပြောပြပေးသွားတာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လုပ်ရေးမှူးကတော့ကိုအောင်မြတ်သူဖြစ်ပြီးအတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ဒေါက်တာရှင်များနဲ့မြန်မာနိုင်ငံသားအားလုံးကိုစိတ်နှစ်ဖြာချမ်းသာကြံသာကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါ။ကျွန်တော်ကရဲမော်ပါ။
This program has come to